Welcome to the Voice of America in Burmese.
mingla nan nakhi ma khaya yu american tan ga ni ne 629 khu ni ogula 29 ye in ga ni mena phe season ni ko american pi rong su myo lo washington dc ga ni tai yai thau lwin pe ni ba de kilometer 32 40 49 ga ni phan yu na se nai ya de lo voa ye facebook comment na phit de voa burmese news ma le a chein ne de bi ni thau lwin pe ni ba de khaya ကျွန်တော်စမိုးပြီပါခင်ဗျာအခုမနေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပြီးပါမယ်
ကျွန်မဆုမြတ်ပါပါရှင်ဒီကနေ့အင်္ဂါနေ့မနေ့အစောပိုင်းမှာမြောက်ကိုရီးယားကပြစ်လွတ်လိုက်တဲ့ missile ဒုံးတစ်ခုဟာဂျပန်နိုင်ငံကိုကျော်ပြီးတော့ Pacific သမုဒ္ဒရာတွေကိုကျခဲ့ပါတယ်အမေရိကန်မှာရေဘေးခံနေကြရတဲ့ Texas နဲ့ Louisiana ပြည်နယ်တွေမှာကူညီကယ်ဆယ်ရေးတွေအများဆုံးရရှိအောင်လုပ်သွားမယ်လို့ဒမရာထရမ်ကပြောကြားခဲ့ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုတော့ကိုကျော်အောင်လည်းနဲ့ကြေညာပေးပါမယ်ရှင
် Okay ကောင်းပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေကြားကြရမယ့်အထက်မှာဆိုရင်တော့
So the Secretary General is deeply concerned at the reports of civilians being killed during security operations in Myanmar's Rakhine
State. ဒါကလူ့သမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ဖြစ်ပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့တင်ပြပေးမယ့်သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြရဖို့ရှိပါတယ်။အဲ့ဒါအပြင်လူညုံရေးတင်းတင်းကြပ်ကြပ်ချထားတဲ့မောင်တော်ဒေတာရဲ့အခြေအနေအကြောင်းနောက်ပြီးတော့မြန်မာနိုင်ငံအနောက်ဖက်ချမှာဖြစ်ပေါ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးတော့ထိုင်းမြန်မာနယ်စပ်မှာလည်းလူညုံရေးတင်းကြပ်မှုတွေပြုလုပ်ထားတဲ့အခြေအနေတွေဟာဗီဟာရီကိန်းလီမိုနိုင်အပြင်းထန်ခံရတဲ့အမေရိကန်ပြည်တော်စုတက်ဆက်စ်ပြည်နယ်ကနောက်ဆုံးအခြေအနေစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အဲ့ဒါအပြင်အပတ်စဉ်ကဏ္ဍတွေကိုလည်းကြားရပါပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုကျော်အောင်လင်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ။
ဒီကနေ့အင်္ဂါနေ့မနေ့အစောပိုင်းမှာမြောက်ကိုရီးယားကပြစ်လွတ်လိုက်တဲ့ missile ဒုံးတစ်ခုဟာဂျပန်နိုင်ငံကိုကျော်ပြီးတော့ Pacific သမုဒ္ဒရာထဲကိုကျခဲ့တယ်လို့ဂျပန်အစိုးရတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။ဘလို့ဒုံးပြန်အမျိုးအစားတွေပြစ်လိုက်တယ်လဲဆိုတာခုလောလောဆယ်အတိအကျမသိရသေးပါဘူး။တောင်ကိုရီးယားအစိုးရတာဝန်ရှိသူတွေကတော့မြောက်ကိုရီးယားမျိုးတော်ပျုံယမ်းမြို့နားကပြစ်လွတ်လိုက်တာလို့ပြောပါတယ်။ဒုံးပြန်ပြစ်လွတ်တယ်ဆိုတာသိချိန်မှာပဲဂျပန်နိုင်ငံမြောက်ပိုင်းမှာအချက်ပေးသံတွေနဲ့တတိပေးခဲ့ပြီးတိုဟိုကီယူဒေတာကပြည်သူတွေကိုလည်းတက်ရောက်မှုတွေရှိလာနိုင်တဲ့အတွက်ကြိုတင်ပြင်ဆင်ထားဖို့တတိပေးခဲ့ပါတယ်။ဒါပေမဲ့ဒုံးပြန်ဟာဂျပန်နိုင်ငံကိုကျော်ပြီးတော့ပြစ်လွတ်လိုက်တဲ့နေရာကနေဒီကီလိုမီတာ1180လောက်အဝေး Pacific သမုဒ္ဒရာထဲကိုကျခဲ့တယ်လို့ဂျပန်မျိုးတော်ကစစ်တပ်တာဝန်ရှိသူတွေကနောက်ပိုင်းမှာပြောကြားခဲ့ပါတယ်။အခုလိုမြောက်ကိုရီးယားကဒုံးပြန်ပြစ်လွတ်ခဲ့ပြီးတဲ့နောက်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကအရေးပေါ်အစည်းအဝေးကိုခေါ်ယူခဲ့ပါတယ်ဂျပန်ပြည်သူတွေရဲ့အသက်အိုးအိမ်ကိုကာကွယ်ဖို့အတက်နိုင်ဆုံးဆောင်ရွက်သွားမယ်လို့ဂျပန်ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်ဝါရှင်တန်မြို့တော်ကအမေရိကန်အမျိုးသားလုံခြုံရေးကောင်စီကတာဝန်ရှိသူတယောက်ကတော့ဒီဖြစ်ရပ်ကိုသိရှိကြောင်းနဲ့မြောက်ကိုရီးယားရဲ့ missile ဒုံးတွေနဲ့ပတ်သက်လို့ Pacific သမုဒ္ဒရာဆိုင်ရာအမေရိကန်စစ်တပ်ကုတ်ကရေးဌာနချုပ်ကသတင်းချက်လက်အတိအကျနဲ့ညွှန်ကြားချက်တွေကိုစောင့်နေတယ်လို့ပြောပါတယ်1998ခုနှစ်တုန်းကလည်းမြောက်ကိုရီးယားရဲ့ missile ဒုံးတစ်ခုဂျပန်နိုင်ငံကိုဖျက်ချော်သွားခဲ့ဘူးပါတယ်။ဒီကနေ့မနေ့6နိုင်ထိုးကန်ဒီမှာမြောက်ကိုရီးယားဘက်ကနေဂျပန်ပင်လယ်ဘက်ကိုဥတီပြီးတော့ missile ဒုံးပြစ်လွတ်ခဲ့တယ်လို့ဂျပန်နဲ့တောင်ကိုရီးယားအစိုးရတာဝန်ရှိသူတွေကပြောပါရရှင်
။ Hurricane Mountain Harvey တိုက်ခတ်ခဲ့လို့ရေဘေးဒုက္ခတွေတွေ့ကြုံနေရတဲ့အမေရိကန်ပြည်ထောင်စု Texas ပြည်နယ်နဲ့ Louisiana ပြည်နယ်တွေကိုအစွမ်းကုန်ကူညီသွားမယ်လို့အမေရိကန်သမ္မတ Donald Trump ကပြောလိုက်ပါတယ်။ရေဘေးဒဏ်ခံနေကြတဲ့နေရာတွေကပြည်သူတွေအနေနဲ့တန့်ရှင်းရေးနဲ့ပြန်လည်ထူထောင်ရေးအတွက်လိုအပ်နေတဲ့ရန်ပုံငွေတွေလွှတ်တော်ကနေအញ្ញံဆုံးရနိုင်ဖို့မျှော်လင့်ထားကြဖို့လေသမ္မတ Trump ကမနေ့ကအင်ဗီရိုတော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောခဲ့တာပါ Texas ပြည်နယ်အရှေ့တောင်ပိုင်းကို American သမ္မတ Donald Trump ဒီကနေ့သွားဖို့ရှိနေပါတယ်လာမယ့်စနေနေ့ကျရင်လည်း Louisiana နဲ့ Texas ပြည်နယ်တွေကိုသမ္မတ Trump နောက်တစ်ချိန်သွားမယ့်သဘောရှိပြီးအဲ့ဒီဒေသကရေဘေးဒုက္ခတွေကူညီမှုတွေလိုသလောက်ရမရသွားကြည့်မယ်သဘောပါ Texas နဲ့ Louisiana ပြည်နယ်ကခရိုင်18ခုကိုသဘာဝဘေးအန္တရာယ်ကျရောက်နေတဲ့နေရာတွေအဖြစ်သမ္မတ Trump ကကြေညာထားပြီးတော့ဗဟိုအစိုးရရဲ့အကူအညီတွေပေးသွားဖို့လည်းအမိန့်ထုတ်ပြန်ထားပါတယ် American ဗဟိုအစိုးရရဲ့ရေးပေါ်ကူညီကယ်ဆယ်ရေးဝန်ထမ်း 8,000 အဲ့ဒီရေးပေးသင့်ဒေတာမှာလော့ဆယ်ရှိနေတယ်လို့လည်းသမ္မတ Trump ကပြောပါတယ် Texas ပြည်နယ်အုပ်ချုပ်ရေးမှူးကတော့သူ့ပြည်နယ်အတွင်းက54ခရိုင်ကိုသဘာဝဘေးအန္တရာယ်ကျရောက်တဲ့နေရာတွေဖြစ်ကြေညာထားပြီးပြည်내ရဲ့အကူအညီတွေလည်းအဲ့ဒီမှာပေးဖို့ညွှန်ကြားထားပါတယ်
။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ညာတို့ကနေနှုတ်ထွက်နိုင်တယ်ဆိုတဲ့ comment ချက်တွေထွက်ပေါ်နေချိန်မှာပဲ Mr. Tillerson ဟာသမ္မတ Donald Trump, ဒုသမ္မတ Mike Pence တို့နဲ့တင်းနှလာနေတော့ကနေလေစားအတူစားခဲ့ပါတယ်။အဲ့ဒီနောက်မှာဒုသမ္မတ Pence ဟာကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီး Nikki Haley နဲ့တွေ့ဆုံခဲ့ပါတယ်။ အဲ့လိုထူးခြားတဲ့တွေးဆမှုတွေကြောင့် Mr. Tillerson ရာထူးကနေထွက်သွားရင် Miss Haley ကိုသူ့အစားအမေရိကန်နိုင်ငံသားရဲ့တာဝန်ပေးနိုင်တယ်လို့အင်ဂျီရောအကဲခတ်တွေကတုံ့တက်ပြောဆိုနေကြပါတယ်။လူမျိုးရေးအသားရောင်ခွဲခြားမှုတွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ရဲ့သဘောထားအပေါ်တိတ်ပဝဲမကျတဲ့သဘောမျိုးနိုင်ငံသားရေးဝန်ကြီး Tillerson ကဒီလဆောပိုင်းလုံးကနိုင်ငံသားရေးဌာနမှပြောကြားခဲ့တဲ့မိန့်ခွန်းတစ်ခုထဲမှာအရေးအမွေပြောကြားခဲ့ပါတယ်။ဒီလာဇန်ပိုင်းကဗာဂျီးနီးယားပြည်နယ်ရှာလော့စ်ဗီလ်မြို့မှာလူပြူကြီးစိုးရေးဝါဒီတွေရဲ့အကြမ်းဖက်ဆန္ဒပြမှုတွေအပေါ်သမ္မတထရမ့်ရဲ့ပြောဆိုတုံ့ပြန်မှုတွေနဲ့ပတ်သက်လို့အတော်လေးဝေဖန်ပြစ်တင်ခံခဲ့ရပါတယ်။ဒါနဲ့ပတ်သက်လို့မစ္စတာတီလာဆန်ကိုအမေရိကန်သတင်းမီဒီယာတွေကမေးမြန်းကြတဲ့အခါမှာသူကသမ္မတထရမ့်ကိုဓာတ်ရိုက်ဝေဖန်တာမျိုးမပြောပေမဲ့အမေရိကန်ပြည်သူတွေထားတဲ့စံတန်ဘိုးတွေအတိုင်းလိုက်နာရမှာကသမ္မတရဲ့တာဝန်ဖြစ်တယ်လို့ပြောကြားခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်မကြသေးခင်တုန်းကကြီးညာခဲ့တဲ့အာဖဂန်နဲ့တောင်အာရှဆိုင်ရာမဟာဗျူဟာနဲ့ပတ်သက်ပြီးပါကစ္စတန်နိုင်ငံရဲ့ရည်တည်ချက်သဘောထားကခက်တင်းတင်းရှိနေပေမဲ့လည်းဆယ်စုနှစ်တွေနဲ့ချီပြီးတော့ရှိလာခဲ့တဲ့အမေရိကန်နဲ့ပါကစ္စတန်နှစ်နိုင်ငံဆက်ဆံရေးမှာထိတ်တက်ရင်ဆိုင်ကျင်တာမျိုးဒါမှမဟုတ်မိတ်ပြတ်ချင်တာမျိုးတော့မဟုတ်ဘူးလို့ပါကစ္စတန်ရာရှိတွေကပြောပါတယ်ပြီးခဲ့တဲ့ပတ်တွင်းပြောကြားခဲ့တဲ့အမေရိကန်သမ္မတထရမ့်ရဲ့အာဖဂန်စစ်ပွဲဆိုင်ရာမင်းငွန်းထဲမှာပါကစ္စတန်ဟာအမေရိကန်တွေပါဝင်တက်ခတ်နေတဲ့အာဖဂန်စစ်ပွဲအတွင်းစူပူမှုတွေဖြစ်စေမဲ့ဒီကျန်းဖက်သမားတွေကိုခုံလုံခဲ့ပေးတဲ့နိုင်ငံအဖြစ်ဆွဆွဲပြောဆိုခဲ့ပါတယ်။ပါကစ္စတန်ကောင်းဆောင်တွေကတော့16နှစ်ကြာအာဖဂန်စစ်ပွဲအတွင်းပါကစ္စတန်ဟာကြားကနေခံနေရတဲ့မြေစာပင်ဖြစ်ခဲ့တယ်လို့ဆိုပါတယ်။အမေရိကန်လက်ထောက်နိုင်ငံသားဝင်ကြီးအဲလစ်ဝဲလ်စ်ပါကစ္စတန်ကိုတင်းလာနေအလဲပတ်ရောက်လာမဲ့အစီအစဉ်ကိုပါကစ္စတန်ဘက်ကရွှေ့ဆိုင်းထားလိုက်ပြီးနိုင်ငံသားပြည်လည်းတဲ့ဆက်ဆံရေးအခြေအနေရှိလာတဲ့အထိဒီစီဇန်ကိုဆိုင်ငံ့တယ်လို့ဆိုပါတယ်ဒီကိစ္စမတိုင်ခင်ပါကစ္စတန်နိုင်ငံသားဝင်ကြီးခဝါဂျာအစီဖ်အမေရိကန်နိုင်ငံသားဝင်ကြီးနဲ့ဝါရှင်တန်မှာလာရောက်တွေ့ဆုံမှုစီဇန်ကိုလည်းပါကစ္စတန်ဘက်ကနေပြီးတော့ဖျက်ထားခဲ့တာ
ပါ UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီဇန်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုက်လိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာလုံခြုံစွာခိုးလုံခွင့်ပေးဖို့အတွက်ကုလသမဂ္ဂအတွေ့မှုချုပ်အန်တိုနီယိုဂူတဲရက်စ်ကဘင်္ဂလားဒေ့ရှ်အနာပိုင်တွေကိုပန်ကြားလိုက်ပါတယ်။ရခိုင်ပြည်နယ်ကလုံခြုံရေးဆောင်ရွက်မှုတွေအတွက်မှာအရက်သားတွေအသက်ခံနေရတယ်ဆိုတဲ့သတင်းတွေအပေါ်အတွေ့မှုချုပ်အနေနဲ့အင်ပတန်ဆိုးရိမ်တယ်လို့အတွေ့မှုချုပ်ရဲ့ပြောခွင့်ရစတီဗင်ဒူချဲရစ်ကတနင်္လာနေ့ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဩဂတ်စ်လ25ရက်နေ့တုန်းကလုံခြုံရေးကင်းစခန်းတွေအပေါ်တိုက်ခိုက်ခဲ့မှုတွေအပေါ်မှာလည်းကုလသမဂ္ဂအတွေ့မှုချုပ်ကပြစ်တင်ရှုံချခဲ့ပါတယ်။အကြမ်းဖက်မှုတွေဖြစ်နေရတဲ့ပြဿနာအရေးမြစ်ကိုဖြေရှင်းဖို့အရေးကြီးကြောင်းနဲ့လုံခြုံရေးအကာအကွယ်နဲ့အကူအညီထောက်ပံ့မှုလိုအပ်နေသူတွေကိုအကူအညီပေးဖို့အတွက်မြန်မာအစိုးရမှတာဝန်ရှိတယ်လို့လည်းကြေညာချက်ထဲမှာထပ်ပြီးတော့ပြောကြားထားပါတယ်။အတွင်းမှုဂျုံဟောင်းဒီကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အစည်းအဝေးခန်းစာတွေကအကြံပြုချက်တွေကိုကုလသမဂ္ဂအတွင်းမှုဂျုံအနေနဲ့အပြည့်အဝထောက်ခံကြောင်းနဲ့ထိထိရောက်ရောက်အကောင့်ထဲပေါ်ဖို့လဲဒီကုလသမဂ္ဂအတွင်းမှုဂျုံရုံးရဲ့ကြေညာချက်ထဲမှာတိုက်တွန်းထားပါတယ်။တခါဒီရန်ကုန်မြို့ဩစတြေးလျတပ်ရုံးကလည်းရခိုင်ပြည်နယ်မြောက်ပိုင်းကအစိုးရလုံခြုံရေးစခန်းတွေတိုက်ခိုက်ခံခဲ့ရတဲ့အပေါ်မှာပြင်းပြင်းထန်ထန်ရှုံချတယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အကြမ်းဖက်မှုဟာရခိုင်ပြည်နယ်ရင်ဆိုင်နေရတဲ့လူအခွင့်ရေးဖွံ့ဖြိုးတိုးတက်ရေးနဲ့လုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေကိုပို့ပြီးတော့ဆိုးဝါးစေတယ်လို့ဩစတြေးလျတပ်ရုံးကပြောပါတယ်။ဒီတရားဥပဒေစိုးမိုးရေးကိုလေးစားဖို့နဲ့အကြမ်းဖက်မှုတွေအဆုံးသတ်ဖို့ကိုလည်းတိုက်တွန်းထားပါတယ်။လူမှုအတိုင်းဝိုင်းအားလုံးကပြည်သူတွေအကာအကွယ်ရဖို့နဲ့တုံ့ပြန်ဆောင်ရွက်မှုတွေဟာမျှတဖို့အရေးကြီးတယ်လို့လည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအမြန်ဆုံးအတက်နိုင်ဆုံးအကောင့်ထဲပေါ်ဆောင်ရွက်မယ်လို့မြန်မာအစိုးရပြောကြားခဲ့တဲ့အပေါ်မှာလည်းဩစတြေးလျနိုင်ငံအနေနဲ့ကြိုဆိုကြောင်းရန်ကုန်မြို့ဩစတြေးလျတပ်ရုံးထုတ်ပြန်ချက်မှာပြောထားပါတယ်။ရခိုင်ပြည်နယ်ထဲမှာဒီအကြမ်းဖက်မှုတွေပြန်ဖြစ်နေတဲ့အပေါ်မှာအိန္ဒိယအစိုးရကလည်းစိုးရိမ်ကြောင်းပြောကြားခဲ့ပါတယ်။တိုက်ခိုက်သူတွေကိုအပြင်းထန်ဆုံးရှုံချပြီးတော့ပြစ်မှုကျူးလွန်တိုက်ခိုက်သူတွေကိုတရားဥပဒေနဲ့အညီအရေးယူနိုင်ဖို့မျှော်လင့်ကြောင်းနဲ့စိန်ခေါ်မှုတွေရင်ဆိုင်နေရတဲ့မြန်မာအစိုးရအပေါ်အခိုင်အမာထောက်ခံကြောင်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့ပါရှင်
။ထီမဝန်တာအရှေ့ပိုင်းကတရုတ်နဲ့အိန္ဒိယနိုင်ငံကြားဆဲဆုနှစ်နဲ့ချီပြီးတော့ငင်းပွားနေတဲ့နေဆက်ပြဿနာရေးအဆုံးတတ်နိုင်မှုသဘောတူညီချက်တစ်ခုရထားပါပြီ။အိန္ဒိယနဲ့တရုတ်နိုင်ငံတန်တမာဆက်သွယ်မှုတွေကြောင့်သဘောတူညီမှုဆုံးဖြတ် ခဲ့တာလို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနကနေမနေ့ကထုတ်ပြန်တဲ့စီရင်ချက်ထဲမှာဖော်ပြထားပါတယ်။ဒေါက်ကလမ်ဒေတာမှာတင်မာနေတဲ့နေဆက်ငင်းပွားမှုကိုအဆုံးသတ်ဖို့သဘောတူညီခဲ့ပြီလို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနကဆိုပါတယ်။လာမယ့်တစ်ပတ်အတွင်းတရုတ်နိုင်ငံမှာကျင်းပမဲ့ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံကခေါင်းဆောင်တွေတွေ့ဆုံကြမဲ့ BRICS ထိပ်သီးစည်းဝေးကိုတက်ရောက်ဖို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတရုတ်နိုင်ငံကိုမသွားခင်အခုလိုနေဆက်ရေးရသဘောတူညီချက်ထွက်လာတာပါဒီခီးစဉ်မတိုင်ခင်နိုင်ငံကြားအဖြစ်ရှာနိုင်မှုဒီတော်တော်လေးစူးစမ်းခဲ့ကြပါတယ်ဟိမဝန္တာရှေ့ပိုင်းကဒီဒေါကလန်ကုန်းမြစ်မှာတရုတ်နဲ့ဘူတန်နိုင်ငံကြားနေဆက်ရေးအငင်းပွားခဲ့ကြတာဖြစ်ပြီးတော့တရုတ်နိုင်ငံကလမ်းဖောက်လုပ်ခဲ့တာကိုဘူတန်ရဲ့အကူအညီတောင်းခံမှုကြောင့်ဒီအိန္ဒိယစစ်တပ်ကဟန်တားခဲ့ပါတယ်အဲ့ချိန်ကစပြီးတော့ဒေါကလန်ကုန်းမြစ်မှာတရုတ်နဲ့အိန္ဒိယတပ်ဖွဲ့ဝင်တွေတစ်ဖက်ကိုအင်အား300လောက်အဲ့နေရာမှာတက်ဆွဲပြီးတော့ထိတ်တဲရင်ဆိုင်မှုတွေရှိခဲ့တာပါ
အိန္ဒိယနိုင်ငံကဒီအငင်းပွားစရာဘာသာရေးခေါင်းဆောင်ဂူရူဂျီဂူမက်ရမ်ရာဟင်စင်းကိုသူ့ရဲ့နောက်လိုက်အမျိုးသမီးနှစ်ယောက်ကိုအာဓမပြုခြင်းမှုနဲ့ထောင်ဒဏ်အနှစ်20ချလိုက်ပါတယ်။ပြစ်မှုတစ်ခုစီအတွက်ထောင်ဒဏ်10နှစ်နဲ့စုစုပေါင်းထောင်ဒဏ်အနှစ20ချဖို့ပြစ်ဒဏ်ချလိုက်တာဖြစ်ပါရဲ့ရှင်
။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပနေတဲ့29ကြိမ်မြောက် SEA Games ရှေ့တောင်အရှာအကစားပြိုင်ပွဲ U22 အမျိုးသားဘောလုံးနောက်ဆုံးဘောလုံးပွဲကိုဒီကနေ့29ရက်မှာထိုင်းနဲ့မလေးရှားအသင်းတို့ရှင်ပြိုင်ကစားကြမှာဖြစ်ပြီးတော့အုပ်စုအိမ်မှာဆက်နမရထားတဲ့အုပ်စုဘိုမလေးရှားအသင်းနဲ့အုပ်စုဘီမှာ13မှတ်ရထားတဲ့ထိုင်းအသင်းတို့ဒီရှင်ပြိုင်ကြမှာဖြစ်ပါတယ်ဒီနေ့တရက်ထဲမှာပဲတတိယကျေးဇူးစုအတွက်အုပ်စု A က9မှတ်ရထားတဲ့မြန်မာအသင်းနဲ့အုပ်စု B က17မှတ်ရထားတဲ့အင်ဒိုနီးရှားအသင်းတို့ရှင်ပြိုင်ကြမှာပါအမျိုးသမီးဘောလုံးပွဲကတော့ပြီးသွားပါပြီဂိုးအများဆုံးသွင်းနိုင်ခဲ့သူကတော့မြန်မာအသင်းက6ဂိုးသွင်းခဲ့တဲ့ကျောနံပါတ်9မတ်ဝင်းသင်ကီထွန်းဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ကိုကျော်အောင်လင်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ် VOA ကထုတ်လင်းချက်တွေကိုဗီဒီယိုကနေနားဆင်နေသူတို့ internet ဆက်မျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းဆောင်မတွေကိုထုတ်လင်းပြပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေရဲ့နေမြေရှင်းလင်းမှုကြောင့်အရက်သားတွေပါတေဆုံးမှုတွေရှိနေတယ်ဆိုတဲ့သတင်းတွေကြောင့်အလွန်ဆိုးရိမ်ကင်ဖြစ်မိတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကမနေ့ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။တချိန်ထဲမှာပဲဘီကင်းလုံခြုံရေးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာနေတဲ့ဒုက္ခသည်တွေကိုလည်းဆက်ပြီးတော့လက်ခံဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုမေတ္တာရက်ခံလိုက်ပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကလုံခြုံရေးစခန်းတွေကိုအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်ဂူတာရက်စ်ကပြင်းပြင်းထန်ထန်ရှုံချထားတာပါ။ဒီအကြမ်းဖက်မှုဖြစ်စဉ်နောက်ပိုင်းလုံခြုံရေးတပ်တွေကနယ်မြေရှင်းလင်းမှုကြောင့်အရက်သားတွေပါအသက်သေဆုံးမှုတွေရှိနေတဲ့အခြေအနေကိုအထူးစိုးရိမ်နေရတဲ့ပတ်သက်လို့မနေ့ကအတွင်းမှုချုပ်ကနေပြီးတော့ကြေညာချက်ထုတ်ပြန်ရမှာနှစ်ဖက်အတိုင်းဝိုင်းမှာဒုက္ခရောက်နေသူအားလုံးကိုလိုအပ်တဲ့အကူအညီတွေပေးဖို့မြန်မာအစိုးရမှတာဝန်ရှိတယ်လို့တိုက်တွန်းထားကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်မက်တီးယပ်ဂီလ်မန်က VOA ကိုအခုလိုပြောပါတယ်
So the Secretary General is deeply concerned at the reports of civilians being killed during security operations in Myanmar's Rakhine State.
ဒီကနေ့မှာမလုံညိုရေးတပ်တွေရဲ့နေမြေရှင်းလင်းကာလအတွင်းအရက်သားပြည်သူတွေပါအသက်ခံရတယ်ဆိုတဲ့သတင်းတွေကြောင့်ကုလသမဂ္ဂတွင်းမှုချုပ်ကအလွန်ပဲစိုးရိမ်မကင်ဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့ကမြန်မာလုံညိုရေးတပ်တွေတိုက်ခိုက်ခံရပြီးအခုနောက်ဆုံးတစ်ကြော့အကြမ်းဖက်မှုဖြစ်ပွားခဲ့တာပါ။ဒီတိုက်ခိုက်မှုတွေကိုတွင်းမှုချုပ်ကပြစ်တင်ရှုတ်ချပြီးအကြမ်းဖက်မှုဖြစ်ပွားစေတဲ့အခြေခံကြောင်းရင်းကိုဖြစ်ရှင်းနိုင်မှုအရေးကြီးတဲ့အကြောင်းနဲ့ဒုက္ခရောက်တဲ့သူတွေကိုလိုအပ်တဲ့အကူအညီတွေပေးပြီးလုံခြုံရေးဆောင်ရွက်ပေးဖို့မြန်မာအစိုးရမှတာဝန်ရှိကြောင်းထပ်ပြီးတော့တည်ပေးပါတယ
်။ဒါ့အပြင်ကိုဖီအန်နန်ရဲ့အစီရင်ခံစာပါအကြံပြုချက်တွေကိုလည်းအတွင်းမှုချုပ်ကအပြည့်အဝထောက်ခံပြီးမြန်မာအစိုးရအနေနဲ့ထိထိရောက်ရောက်အကောင့်ထဲပို့ပေးဖို့ကိုလည်းအတွင်းမှုချုပ်ကတိုက်တွန်းထားပါတယ်။နောက်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေအရင်နဲ့ပတ်သက်လို့တော့ပြောခွင့်ရပုဂ္ဂိုလ်မက်တီးယပ်ဂီလ်မန်ကအခုလိုပြောပါတယ
်။ Recognizing that Bangladesh has hosted generously refugees from Myanmar for decades.
ဆူနီပေါင်းများစွာမြန်မာနိုင်ငံကဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်ကသဘောထားကြီးစွာလက်ခံခဲ့တာကိုလည်းအတွင်းမှုချုပ်ကအသိမှတ်ပြုသလိုတစ်ချိန်တည်းမှာပဲကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာခဲ့ကြတဲ့ရိုဟင်ဂျာတွေကိုလက်ခံဖို့လဲအာဏာပိုင်တွေကိုမြစ်တာရက်ခံပါတယ်။ထွက်ပြေးလာသူအများစုဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ကြပြီးတချို့ကထိခိုက်ဒဏ်ရာတွေရထားပါတယ်
မြန်မာအစိုးရအနေနဲ့လူသားချင်းစာနာမှုအေဂျင်စီတွေကိုအကူအညီနဲ့အကာအကွယ်လိုအပ်နေတဲ့လူအဖွဲ့အစည်းထံကိုအဟံအတားမရှိလွတ်လပ်စွာသွားလာခွင့်ပြုရေးအာမခံပေးဖို့အတွေးမှုချုပ်ကတောင်းဆိုကြောင်းလဲမက်သီးယပ်စ်ဂိလ်မန်ကဆိုပါတယ်အခုလိုဆောင်ရွက်ရမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံလုံးကိုကုလသမဂ္ဂကလိုအပ်တဲ့အကူအညီတွေပေးဖို့အဆင်သင့်ရှိနေကြောင်းအတွေးမှုချုပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်တနင်္ဂနွေနေ့ကနိုင်ငံတော်အတိုင်ပင်ခံရုံးကနေထုတ်ပြန်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေနဲ့ပတ်သက်တဲ့ကြေညာချက်တစ်ခုမှာအချို့ INGO ဝန်ထမ်းတွေဟာအကြမ်းဖက်သမားတွေကိုအကူအညီတွေပေးခဲ့ကြောင်းသတင်းတွေထွက်လာပြီးအတီးပြုတ်နိုင်ဖို့ဆက်လက်စုံစမ်းနေကြောင်းဖော်ပြထားပါတယ်ဒီကြေညာချက်ဟာမြန်မာအစိုးရရဲ့တာဝန်မဲ့မှုကိုပြနေကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကလည်းမနေ့ကတုံ့ပြန်ပြောဆိုခဲ့ကြပါတယ်။အဲ့ဒီတည်းကနယူးယောက်ခြေဆိုင် HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ John Sipton ကတော
့ It's absolutely outrageous that the government would make an accusation like this without
ever မြန်မာအစိုးရကအခုလိုမျိုးတတိအထောက်အထားမရှိဘဲစွပ်စွဲဖော်ပြချက်ကိုလုံးဝလက်ခံနိုင်စရာမရှိပါဘူး။အထူးသဖြင့်ဒီအဖွဲ့တွေကရခိုင်ပြည်နယ်မှာရိုဟင်ဂျာနဲ့ရခိုင်လူမှုအတိုင်းဝိုင်းနှစ်ဖက်စလုံးကိုလူသားချင်းစာနာမှုအကူအညီတွေပေးဖို့ပင်ပန်းခံမနာမနီစူးစမ်းဆောင်ရွက်နေတာပါတကယ်တမ်းမှာဒီလိုအကူအညီတွေကိုအစိုးရကလှုပ်ဆောင်ရမှာဖြစ်ပါတယ်တကယ်လို့ဒါအစိုးရကတူတာဝန်ဖြစ်တဲ့နိုင်ငံသားဥပဒေပြင်ဆင်ဖို့တရားဥပဒေစိုးမိုးရေးရှိဖို့အမျိုးသားညီညွတ်စေရေးစတာတွေကိုကြေပြွန်ဖြေရှင်းပေးမယ်ဆိုရင်ဒီလိုမတည်ငြိမ်တာတွေဖြစ်လာမှာမဟုတ်ပါဘူး
မေယူတောင်ပေါ်ကအကြမ်းဖက်သမားတွေခိုးအောင်းတဲ့စခန်းချရာတဲတွေမှာကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကဖြန့်ဝေတဲ့စွမ်းအားနှင့်ဘစ်ကစ်တွေတွေ့ရှိခဲ့ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးရဲ့ကြေညာချက်မှလည်းဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ WFP အနေနဲ့အသေးစိတ်အချက်အလက်တွေကိုသိရှိလိုကြောင်းမြန်မာအစိုးရကအကြောင်းကြားထားတယ်လို့ WFP ကသတင်းဌာနတွေကိုတုံ့ပြန်တဲ့အီးမေးလ်မှာရေးသားထားပါတယ်။ဒါအပြင်အဲ့ဒီကြေညာချက်မှာအကြမ်းဖက်သမားတွေအကြမ်းဖက်အုပ်စုတွေလို့အစိုးရကတရားဝင်ကြေညာထားတဲ့အတွက် insurgents ခေါ်တပုံဆိုပြီးအမျိုးမျိုးရေးသားဖော်ပြချက်တွေကိုသတင်းမီဒီယာတွေအနေနဲ့တတိထားကြဖို့မြန်မာအစိုးရကပြောဆိုထားပါတယ်ရှင
်။မင်းအင်ဂျင်နယ်ပြောပြသွားတာဖြစ်ပါတယ်။အခုတော့ရခိုင်ပြည်နယ်အကြောင်းနောက်ထပ်သတင်းတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။အကြမ်းဖက်တိုက်ခိုက်မှုတွေရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေကတော့အထူးဆိုးရိမ်နေရာတို့မှာလုံးုံရည်တွေကလည်းတင်းတင်းကြပ်ကြပ်ချထားပါတယ်လုံးုံစိတ်ချရတဲ့အခြေအနေတွေမရှိလို့နေအိမ်ဆန့်ခွာထွက်ပြေးနေကြသူတွေလည်းတော်တော်များများရှိပါတယ် AP သတင်းမှာမနေ့ကဖော်ပြထားတဲ့မောင်းတော်ဒေတာကအခြေအနေကိုကိုကျော်အောင်လင်းကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင
်ဗျရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေကတော့တင်းမာနေတော့မှာပဲတိုက်ခိုက်မှုတွေနဲ့မိလာမှုတွေဖြစ်ပွားခဲ့တဲ့ဘူးတိတော်မောင်းတော်ဒေတာကရွာသူရွာသားတော်တော်များများလည်းနေအိမ်ဆန့်ခွာပြီးတော့ဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြပါတယ်ထွက်ပြေးကြတဲ့သူတွေထဲမှာဗုဒ္ဓဘာသာဝင်တွေရောထောင်နဲ့ချီတဲ့မွတ်စလင်တွေရောပါဝင်ပါတယ်။မောင်တော်မြို့ကဗုဒ္ဓဘာသာဘုန်းကြီးเจ้าတွေကတော့ဘေးလွတ်ရာထွက်ပြေးလာကြတဲ့ဒုက္ခသည်တွေခိုးလုံရနေရာတွေဖြစ်နေပါတယ်။ထွက်ပြေးလာသူတူဖြစ်တဲ့ရခိုင်မျိုးသမီးဒေါ်လှနှုစိန်ကတော့သူ့ရဲ့တွေ့ကြုံကိုရှင်းပြပါတယ်
။ခင်သားသားဆိုဆိုကပါခင်သားသားဆိုဆိုပရိုဂရမ်လည်းရဲ့အပစဖောလ်လခဗီလာမတိလောက်သူမြေ
ကျမခံစားရတာဘယ်လိုပြောရမှန်းတော့မသိပါဘူးတက်ခိုက်မှုတွေဖြစ်နေတဲ့အချိန်မှာကျမသိပြီလို့တောင်ထင်ခဲ့တာကျမဒုကလည်းတိတ်မကောင်းတော့ပြေးလည်းမပြေးနိုင်ခဲ့ပါဘူးဒီဘက်ထဲမှာအသက်ကြီးတဲ့လူတွေကြိုင်းခဲ့ပါတယ်ခလီတွေကတော့ခေါ်ပြီးဒီကိုလာဖို့ကျမတို့လုံနိုင်ခဲ့ပါတယ
်အခြေအနေတွေကတည်ငြိမ်အေးချမ်းမှုမရှိသေးလို့လုံခြုံရေးတွေလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာအထူးတင်းကျပ်ထားပါတယ်မနေ့တုန်းကသတင်းသမားတွေမောင်တော်ဒေတာကိုဝင်ရောက်နိုင်ဖို့စ조사ခဲ့ကြပေမဲ့လည်းမောင်တော်မျိုးမရောက်ခင်တနအီလောက်အလိုမှာရဲတပ်ဖွဲ့ဝင်တွေရဲ့တားမြစ်မှုနဲ့ပြန်ပြီးတော့လှည့်ခဲ့ကြရပါတယ်။မောင်တော်ဒေသခံမခင်တန်းကြီးကလည်းရွာတွေမိရှုခံရလို့ထွက်ပြေးလာခဲ့ရသူတူပါ။အ
ရှိပြသနာကအကုန်လုံးဟိုမှာမြောက်ပိုင်းမှာစုကလေးခိုင်ကြတဲ့ရွာတွေကိုမိတ်တိုက်တယ်။တကယ်ကလာဒီမင်းရှုတယ်။တကယ်အကူကမောင်တော်မျိုးကနေဖို့နေရာမရှိပါ။ရင်းနေပြီပါလေဆိုပါ။ဒီနေ့ကလာရောနေနေလေ
။တင်းမာမှုတွေရှိနေတဲ့နေရာကဗုဒ္ဓဘာသာဝင်ရွာသူရွာသားတွေဟာတခြားမျိုးတွေစီကိုထွက်ပြေးတင်းရှောင်နေသလိုမွတ်စလင်တွေတော်တော်များများလဲဘေးကင်းလုံခြုံရာကိုအပြင်းထန်ရှာဖွေကြတဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကိုကားတွေဘတ်စ်ကားတွေဒါမှမဟုတ်ခြေချင်းခင်းနေပြီးတော့ထွက်ပြေးတင်းရှောင်နေကြပါတယ်ပြီးခဲ့တဲ့တောက်ကြနေမနေ့စောစောပိုင်းကမောင်တော်ဒေသမှာရှိတဲ့ရက်တက်ဖွဲ့ကင်းစခန်း20ကျော်အကြမ်းဖက်တက်ခဲမှုတွေခံခဲ့ရပြီးအဲဒီမှာအပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့လို့လူပေါင်း104ဦးသေဆုံးခဲ့ပါတယ်နိုင်ငံတော်တိုင်ပင်ခံရုံးသတင်းထုတ်ပြန်ချက်တွေအရစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်12ဦးအရသား73ဦးသေဆုံးပြီးအကြမ်းဖက်သမား89ဦးအသေဖမ်းဆီးရမိတယ်လို့ဆိုပါတယ် ဒီတိုက်ခိုက်မှုမှာပါဝင်ပတ်သက်နေတဲ့ ARSA အဖွဲ့ကိုလည်းအကျန်းဖက်အဖွဲ့အစည်းတစ်ခုအဖြစ်မြန်မာအစိုးရကသတ်မှတ်လိုက်ပါတယ်။အကျန်းဖက်တိုက်ခိုက်မှုတွေနဲ့တင်းမာမှုတွေရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလက်တွေနဲ့ချီပြီးတော့ကန့်တက်မှုတွေရှိနေတာကြောင့်ပုဂ္ဂလိကသတင်းဌာနတွေအနေနဲ့သတင်းတွေရနိုင်မှုခက်ခဲနေပါတယ်။
ရရှိမှာပြ။ဩဂတ်လ25ရက်နေ့မနက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကလူမျိုးရေးစခန်းပေါင်း30နီးပါးတစ်ချိန်နဲ့တစ်ပြိုင်တည်းဝင်ရောက်တိုက်ခိုက်ခံရပြီးတဲ့နောက်အခုချိန်ထိအဲ့ဒီဒေသတွေမှာမတည်ငြိမ်မှုတွေဆစ်ဆင်ရေးတွေစစ်ပြေးဒုက္ခတွေတွေနဲ့အခြေအနေတွေရှုပ်ထွေးနေဆဲရှိပါတယ်။အခုလိုလူမျိုးရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးတော့လူမျိုးရေးစီးပောက်ခဲ့တဲ့ကိစ္စကိုပြန်လည်သုံးသပ်ဖို့လိုတဲ့ပြင်ရခိုင်မြောက်ပိုင်းဒေသလူမျိုးရေးအနာဂတ်အခြေအနေကိုဘယ်လိုကင်တွယ်မလဲဆိုတာအာဏာပိုင်တွေအတွက်တော့ကြီးမားတဲ့စိန်ခေါ်ချက်တည်းပါ။ဒီကြောင့်ကတော့လာမယ့်အင်္ဂါနေ့ဒဲအလီလိုက်အစီအစဉ်မှာဆွနီဘူးစီစဉ်ထားပါတယ်။ပါဝင်ဆွနီမင်းများလူရဲတော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုပေးပို့ထားမယ်ဆိုလို့ရှိရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွနီလူရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင
်ဗျ။အင်္ဂါညဓာတ်ရိုက်လီလိုက်မှာပါဝင်ဆွေးနွေးလို့ရင်ဒီကနေ့ည9နာရီမတန်ခင် view ကိုအချိန်မီဆက်စရာကိုထပ်မံပြီးတော့အတည်ပြုအပ်ပါတယ်ခင်ဗျ။တော်ရရှင်များခင်ဗျ။မြန်မာနိုင်ငံကနေရခိုင်ပြည်နယ်မှာအကြမ်းဖက်တိုက်ခတ်မှုတွေဖြစ်ပြီးတော့ထွက်ပြေးလာနိုင်တဲ့ရိုဟင်ညာတွေဝင်ရောက်လာနိုင်တယ်ဆိုပြီးတော့ထိုင်းမြန်မာနယ်စပ်တပ်ခရိုင်မဲဆောက်ဘက်မှာထိုင်းစစ်တပ်နဲ့ရဲအပါဝင်လူဝင်မှုကြီးကြပ်ရေးကတာဝန်ရှိသူတွေပူးပေါင်းပြီးတော့နယ်စပ်ဂိတ်တွေကနေစောင့်ကြည့်စစ်ဆေးမှုတွေပြုလုပ်နေပါတယ်။ဩဂုတ်လ28ရက်နေ့ည10နာရီကစတင်ပြီးတော့လှုပ်ဆောင်နေတာဖြစ်ပါတယ်။အကြောင်းစုံကိုမတ်အေးမာကတရင်ပြဖို့ထားတာကိုနားဆင်ပါခင်ဗျာ
။မြန်မာနိုင်ငံရခိုင်ပြည်နယ်ဘက်မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ရိုဟင်ဂျာတွေထွက်ပြေးလာနိုင်တယ်ဆိုပြီးဩဂုတ်လ28ရက်နေ့မနက်10နာရီကနေစတင်ပြီးထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကိုဝင်မဲ့နေသားဂိတ်တွေမှာလူဝင်မှုကြီးကြပ်ရေးဌာနစစ်ဆေးရေးအရာရှိဗိုလ်မှူးကြီးမန်ရက်ပထနာဦးဆောင်ပြီးစစ်ဆေးနေကြောင်းထိုင်းသတင်းတွေမှာဖော်ပြနေတာပါ။ထက်မြမာနယ်စပ်မှာလက်ရှိစစ်ဆေးမှုတွေရှိနေတဲ့အကြောင်းနဲ့အရင်တုန်းကလည်းဒီလိုမျိုးတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလုပ်ခဲ့တဲ့အကြောင်းမဲဆောက်မြို့ကအစ္စလမ်ဘာသာရေးခေါင်းဆောင်တဦးကပြောပြပါတယ်
။ဒါပေမဲ့ဒီ၃လရဲ့ဒီမှာမဟုတ်ပါမှာလည်းအားအချင်းနေဆိုးနေတယ်။ငိုရဲကလည်းရင်းညာဝင်လက်ရှိတာဆိုတော့တို့အနေနဲ့ကျွန်တော်တို့လည်းမင်းညာနေပါလိမ့်ရှိတယ်လေ။စီစီမှာတရားတွေဝင်နေတဲ့စခန်းတွေဝင်ထွက်တွေစီစီမှာပါတို့လည်းဘယ်လိုမှအရှုံးမခံဘူးလေအဲ့လိုတုံးနေရတယ်အရင်လုံးကလေးရှိကြတာကြာပြီဘုရင်ကြီးပရမတ်တစ်ခေါက်ခိုင်းမှပြဿနာရှိတယ်ဟိုကသူကအရန်စီစီနဲ့ကြီးကြပ်ပြီးတော့အထိုင်းကအရန်ကိုဘယ်လိုတော့မဲ့ဟိုပိုက်ဆိုင်ကြပြီးတော့ပါတုံးနေရတယ်ဆိုလို့ရှိရင်ဝင်စစ်သေးတာတော့ပါလောက်ကအတိုင်းတာရှိတယ်လေ
လွန်ခဲ့တဲ့10နှစ်ခန့်ကလည်းရာကနန်းလောက်ရှိတဲ့ရိုဟင်ဂျာတွေဝင်ရောက်လာတာရှိတုန်းကလည်းစစ်ဆေးမှုတွေလုပ်ခဲ့တဲ့အကြောင်းကိုလည်းဆက်ပြောပြပါတယ်
ကျော်ရမ70နှစ်ပြီမှာပရမအဲ့ကျတော့အရှိတယ်အဲ့တော့ညာနဲ့ရှိတယ်လေမှာတော့ဘာသာပလီအောင်းမှာပဲထားတယ်အဲ့တော့ကာဝေးဦးတို့ကာဝေးဦးတို့ကိုလည်းလာပြီးတော့ဒီလူတွေကိုလာဆစ်ဆေးတယ်လာရည်ရမယ်ပေါ့နေလာပေါ့နေလာပြီးတော့ကြည့်တော့သူတို့ဒီကနေပြီးတော့အစ်ခရိုင်တာလိုင်းဦးဇနာဟောက်ခရနဲ့သူတို့အစည်းအဝေးပါညာလုပ်ပြီးတော့ဒီလူတွေသူတို့ခေါ်လာလိုက်တယ်လေ
အ
ဲ့လိုမျိုးအခုနောက်ပိုင်းမှာတော့လုံးရင်းနဲ့ဝင်လာတာတခါမှမရှိသေးဘူ
းထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီချစ်ကြည်တရားကနေမြန်မာနိုင်ငံဘက်ကချမ်းကနေလာတဲ့နိုင်ငံသားတွေကိုလည်းတေချာစီစစ်နေပြီးတရားမဝင်လှေလန်းတွေကနေခိုးဝင်လာနိုင်တဲ့နေဆက်ဂိတ်ပေါက်လေးတွေဘက်မှာလည်းထိုင်းဘက်ကစစ်ဆေးမှုတွေလုပ်နေပါတယ်။ဒါဟာဒီရက်ပိုင်းတွင်မြန်မာနိုင်ငံရခိုင်ပြည်နယ်ဘက်မှာဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခတ်မှုတွေပြစ်ခတ်မှုတွေကြောင့်ထွက်ပြေးလာနိုင်တယ်ဆိုတဲ့သတင်းတွေရရှိခဲ့ပြီးအခုလိုမျိုးစီစစ်မှုတွေတင်းတင်းကြပ်ကြပ်လှုပ်လာတယ်လို့လည်းထိုင်းအနာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်။
ဒါကတော့မအေးမှာတရင်ပြပို့ထားတာဖြစ်ပါတယ်။သူရရှိမှာခင်ဗျာအမေရိကန်ပြည်အောင်စုမှာအင်အားပြည့်နဲ့ဟာဗေးမုန်တိုင်းတံခံထားရတဲ့တက်ဆက်စ်ပြည်နဲ့အရှေ့ပိုင်းဟျူစတန်မြို့အပါဝင်နေရာတော်တော်များများမှာစံချိန်တင်မိုးရွာသွန်းမှုကြောင့်ရေကြီးနေပါတယ်။မိရေချင်းကလည်းစံချိန်တင်လောက်အောင်တက်နေတဲ့အတွက်ဟျူစတန်မြို့နားကရေကာတာနှစ်ခုကိုတင်းလာနေမှာဖြည်းဖြည်းချင်းဖွင့်ချခဲ့ရပါတယ်။ရာနဲ့ချီတဲ့ရေပြည်ဒုက္ခရောက်နေသူတွေကယ်ဆယ်နိုင်ဖို့လည်းကူညီကယ်ဆယ်ရေးတွေအဆောင်ကုန်ကြိုးစားနေကြပါတယ်။ဒီအချိန်မှာမုန်တိုင်းကြောင့်ဘေးလွရာကိုတင်းရှောင်နေကြရတဲ့မြမပြည်သားတွေအပါဝင်ရေပေးဒုက္ခတွေအနေနဲ့လည်းဘယ်တော့မှကိုယ့်အိမ်ရှိရာကိုပြန်ရမယ်ဆိုတာမသိနိုင်ကြသေးတဲ့အခြေအနေတွေကိုမတ်စုမြင့်မွန်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
Texas ပြည်နယ်ကန်ယူရန်ဒေတာဘက်ကနေအင်အားဖြင့်အဆင့်၄ Hurricane မုန်တိုင်းအဖြစ်တောက်ချာနေကဝင်ခဲ့တဲ့ Harvey မုန်တိုင်းကိုအပူပိုင်းမုန်တိုင်းအဆင့်လျှော့ချခဲ့ပေမဲ့မိုးသီးထန်စွာရွာသွန်းမှုကြောင့် Houston မြို့နယ်အနီးအနားဒေတာတော်တော်များများမှာရေကြီးနေပါတယ် ောက်ချနေတဲ့ကစားလို့ရေကြီးမှုဒဏ်ကြောင့်နေအိမ်တွေမှာတောင်တင်နေကြသူ2000တဲ့မင်းလေးကိုကယ်တင်ခဲ့ရပြီးနောက်ထပ်ရေဘေးဒုက္ခတွေရာနဲ့ချီကိုလည်းအများဆုံးကယ်ဆယ်နိုင်ဖို့ကြိုးစားဆောင်ရွက်နေတယ်လို့ Houston မြို့ရဲတပ်ဖွဲ့ကတင်းလာနေအစောပိုင်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မိုးရေချိန်စံချိန်တင်လာအောင်မိုးရွာသွန်းပြီးရေကြီးနေတဲ့အတွက်ကူညီကယ်ဆယ်ရေးတွေနှောက်နှေးနေပါတယ်။တချို့နေရာတွေမှာ3ပေလောက်ရေကြီးနေပြီးတော့တချို့နေရာတွေမှာတော့နေအိမ်ခေါင်မိုးတွေနားအထိကိုရေကြီးနေပါတယ်။နောက်ထပ်မိုးရွာသွန်းပြီးရေချိန်မြင့်တက်လာအောင်မယ်လို့လည်းသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုမှာစတုထမြောက်လူဦးရေအထူးထက်ဆုံး Houston မြို့မှာရေဘေးသင့်သူ 3,000 ထက်မနည်းရှိမယ်လို့ခန့်မှန်းထားပါတယ်။တနင်္လာနေ့အစောပိုင်းကတော့ Houston မြို့သားကဘေကန်နဲ့ Addicts ရေကာတာနှစ်ခုကိုဖြည်းဖြည်းချင်းဖွင့်ချပြီးရေတွေကိုဖောက်ချခဲ့ရပါတယ်။ဟာဗီမုန်တိုင်းတန်ကြောင့် Texas ပြည်နယ်ထဲမှာနောက်ထပ်မိုးရွာသွန်းမှုတွေမြေရေမြင့်တက်မှုတွေနဲ့ရေကြီးမှုတွေဆက်ရှိနေလိမ့်အောင်မယ်လို့ပြည်နယ်တာဝန်ရှိသူတွေကသတိပေးထားပါတယ်။မုန်တိုင်းဆဲသွားပေမဲ့အန်ဒီယယ်ကမလွတ်သေးဘူးလို့အမိမြေလုံခြုံရေးယာယီဝန်ကြီး Elaine Jew ကလည်းအခုလိုသတိပေးပါတယ
်။ While the hurricane force winds have diminished, I want to stress that we are not out of the woods yet, not by a long shot.Harvey is still a dangerous and historic storm.
Hurricane Moon တိုင်းကြောင့်လေပြင်းတိုက်ခိုက်မှုတွေမရှိတော့ပေမဲ့ကျမတို့အနေနဲ့ကနေမလွတ်သေးဘူးဆိုတာကိုအလေးနဲ့ပြောချင်ပါတယ်။အမျိုးသားမိုးလေဝသဌာနရဲ့ခန့်မှန်းချက်တွေအရ Harvey ဟာအန်ဒီယယ်ရှိတဲ့သမိုင်းဝင်မုန်တိုင်းအဖြစ်ရှိနေသေးပါ။လာမယ့်ရက်ပိုင်းတွေအတွင်း Houston မြို့တစ်ဝိုက်မှာမိုးရေချိန်2ပေလောက်ရွာသွန်းနိုင်ပြီးတော့ Texas ပြည်နယ်တောင်ပိုင်းနဲ့အရှေ့တောင်ပိုင်းနေရာတော်တော်များများမှာအသက်အန္တရာယ်ရှိတဲ့ရေကြီးမှုတွေဖြစ်နိုင်ပါတယ်။ဒီလိုအခြေအနေကြောင့်တောက်ချာနေမုံတိုင်းမဝင်ခင်တည်းက Texas ပြည်နယ် Austin မြို့မှာရှိတဲ့တီရကူဗုဒ္ဓဝိဟာရမှာခိုးလုံနေတဲ့မတ်မူးလိုကသူဘယ်တော့အိမ်ပြန်နိုင်မလဲမသိသေးဘူးလို့ VOA မြန်မာပိုင်းကိုပြောပါတယ်မတ်မူးလိုတို့မိသားစုကတော့မုံတိုင်းဝင်ခဲ့တဲ့ Port Lavaca ကယိုရန်မြို့ကဖြစ်ပါတယ
်ဘယ်တော့ပြန်ရမလဲလို့မသိနေဘူးလေအခုအမအိမ်မှာလည်းချိန်တော့လေပြူလားမပြူတော့ဘူးလားဟိုအမမသိသေးဘူးအမတို့ကလည်းတော့ကြနေရလဲအမဒီမှာရောက်တယ်အခုအထိမပြန်ရသေးဘူးမူဒန်းကလည်းအများကြီးလာတယ်ဟိုပလပခမှာဟိုဒီနေနဲ့စီးလို့ဆိုရင်တော့မူဒန်းကလည်းအကြီးကျယ်ပဲရှိတယ်
အဲ့တော့အမတို့အိမ်ဘာဖြစ်သွားလဲဆိုအခုလောလောဆယ်မသိသေးဘူးပေါ့
မသိသေးဘူးဟိုအခုအထိမသိသေးဘူးအမကလည်းမပြန်မရောက်လို့ဆိုရင်တော့အမမသိသေးဘူ
းဟုတ်အခုအမအဲ့တော့မိသားစုဘယ်နှစ်ယောက်နဲ့လာပြီးတော့ဘုန်းကြီးကျောင်းမှာလာခိုးလုံနေတာပါလဲ
အမတို့မိသားစုကလည်း9ယောက်ရှိသေးတယ်အားလုံးလို့ဆိုရင်တော့တူလို့ဆိုရင်တော့ဟိုအကောင်လုံးလို့ဆိုရင်တော့30နှစ်ရှိ
မမူးလိုလိုမိသားစုအပါအဝင်ကရင်မိသားစုဝင်စုစုပေါင်း38ယောက်ဟာတီတကူဗုဒ္ဓဝိဟာရမှာခိုးလုံနေကြတာဖြစ်ပါတယ်ဒီမိသားစုတွေအနေနဲ့နောက်ထပ်ရက်ပိုင်းအထိနေရပြန်နိုင်ကြအောင်မှမဟုတ်ဘူးလို့တီတကူဗုဒ္ဓဝိဟာရကျောင်းနိုင်ကဆရာတော်ဒေါက်တာဦးသစ္စာညာနာကမိန့်ပါတယ
်ဦးလင်းထင်တာတော့နောက်ထပ်ဒီမကြီးဟိုဟာ3ရက်4ရက်လောက်တော့အနည်းဆုံးသူတို့စောင့်ကြည့်ရလိမ့်ဦးမယ်အဲ့တော့ဆိုတော့မွန်ပိုင်းရဲ့အချိန်ကြီးကလောလောဆယ်မှာတော့ဟိုဒီဒီနေ့အချိန်ကြီးနေထားရဆိုရင်မိုးလည်းမရွာတော့ဘူးဒီလည်းမတိုက်တော့ဘူးဒါပေမဲ့တော့မွန်တိုင်းတကြောပြန်လာဦးမယ်ဆိုရင်သတင်းတွေကလည်းရှိနေတော့လောလောဆယ်တော့အဲ့ဒီသတင်းတွေပေါ်မှာပဲနားထောင်ပြီးတော့တို့အဲ့ဒါ3ရက်လောက်တော့ဒီမကြီးဒီမှာနေလေဦးမယ်တို့လေ
တခြားရောအရှင်ဖျားတခြားမြမရောမွန်တိုင်းလမ်းကြောင်းကျတဲ့နေရာတွေမှာဗမာတွေဘယ်လောက်လောက်ရှိတယ်လို့အရှင်ဖျားတို့သိရလဲဗျာ
အဲအဲ့ဒါတော့ဘုံဘုံအတိအကျမသိရဘူးဒီမှာ
တီတကူဗုဒ္ဓဝိဟာရကျောင်းတိုက်ကဆရာတော်ဒေါက်တာဦးသစ္စာညာနာက VOA မြန်မာပိုင်းကိုမိန့်ကြားခဲ့တာဖြစ်ပါတယ်။ Texas ပြည်နယ်ထဲမှာစီးဆင်းနေတဲ့ Colorado မြစ်ရေဟာလည်းနှစ်ပေါင်းများစွာအတွင်းမှာစံချိန်တင်အောင်မြင့်တက်နေတဲ့အတွက်မြစ်ဖြတ်စီးဆင်းနေတဲ့ Austin မြို့ပြည်နာကမြို့တွေမှာရေကြီးနိုင်တဲ့သတိပေးချက်တွေထုတ်ပြန်ထားပါတယ်။ Texas ပြည်နယ်ထဲမှာမုန်တိုင်းတန်ကြောင့်သေဆုံးသူ၈ယောက်ထက်မနည်းရှိတယ်လို့ပြည်နယ်အာဏာပိုင်တွေကပြောပါတယ်။ကူညီကယ်ဆယ်ရေးလုပ်ငန်းတွေလုပ်ဖို့အတွက်အမျိုးသားအရန်တပ်ဖွဲ့ဝင်12,000ကိုလည်း Texas ပြည်နယ်ထဲမှာဖြန့်ချထားလိုက်ပြီလို့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကတင်းနလာနေမှာကြေညာခဲ့ပါတယ်။သမ္မတ Donald Trump လည်းမုန်တိုင်းထံခံထားရတဲ့နေရာတချို့စီကိုဒီကနေ့အင်္ဂါနေ့မှာတွားရောက်မှာဖြစ်ပါတယ်။မုန်တိုင်းထံခံထားရတဲ့ Texas နဲ့ Louisiana ပြည်နယ်ကပြည်သူတွေနဲ့ American ပြည်သူတွေတသားရဲ့ရှိတယ်လို့သမ္မတ Trump ကတင်းနလာနေတုန်းကပြောကြားခဲ့ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေညနေ1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို တိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုနားဆင်ကြတာတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းတူမီတာ30နဲ့40တို့အပြင်လိုင်းတိုမီတာ90 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာနားဆင်ကြရမယ့်အထင်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းထုတ်တင်ပြပေးမှာဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
ကျွန်တော်တန်ပြီးရဲ့အထောက်အကူပုံမျိုးပြောရမယ်ဒီငင်းချင်းနဲ့ဆက်နွယ်နေတဲ့နေစာကိဒီဒီယာနေပြီးတော့မှသူဖွဲ့စည်းတည်တည်ရနေပတ်တူပဲ
စီးပွားရေးကဏ္ဍကိုတက်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ကြပါလိမ့်မယ်။ဒါအပြင်တုဒ္ဒဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုရင်းဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းနှုတ်ချက်ကိုတင်ပြပေးမှာပါခင်။ရခိုင်ပြည်နယ်အတွင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့ဘန်ကောက်ဘုတ်သတင်းစာမှာဓာတီကြေကင်ရေးသားထားတဲ့ဆောင်းပါးကိုတင်ပြပေးပါမယ်။တောက်ကြနေကရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုကလူအတန်းဝန်းကျန်းမှာဖြစ်ပေါ်နေတဲ့တင်းမာမှုတွေကိုအဖြေရှာဖို့အားထုတ်နေတဲ့မြန်မာအစိုးရအတွက်ကြိုးပမ်းမှုတွေတစားစီဖြစ်သွားစေပါတယ်။ဆိုရကအကြမ်းဖက်သမားတွေလို့ခေါ်တဲ့ဘင်္ဂါလီအစိုးရသမားတွေကနေကြားဆောင်ရဲတပ်ဖွဲ့စခန်း30ကျော်ကိုတိုက်ခိုက်ခဲ့ပြီးတရင်ပတ်ကုံပိုင်းအထိအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။ကိုဖီအာနန်နဲ့သူ့ရဲ့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုလွှာတင်ပြခဲ့ပြီးနိုင်ရီပိုင်းမှာအခုလိုအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာပါ။ဒေါ်ဆန်းစုကြည်ကတော့အကြမ်းဖက်လုပ်ရက်ပေါ်ချက်ချင်းပြစ်တင်ရှုံချလိုက်ပြီးတော့အစီရင်ခံစာထွက်ချိန်နဲ့တိုက်ဆိုင်ပြီးတော့တိုက်ခိုက်မှုတွေဖြစ်လာနိုင်နေဆိုတဲ့အန္တရာယ်ရှိတယ်လို့အစိုးရအနေနဲ့တည်ထားတယ်လို့ပြောခဲ့ပေမဲ့စစ်တပ်အပါအဝင်ဘယ်သူမှတလောက်ကြမ်းကြုတ်ရက်စက်တဲ့တိုက်ခိုက်မှုမျိုးနဲ့ကြုံရနိုင်နေဆိုတာကြိုးပြီးတော့မမြင်ခဲ့ရဘူးလို့ရေးသားထားပါတယ်။တိုက်ခိုက်မှုတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်12ယောက်အပါအဝင်လူ100ကျော်တေဆုံးခဲ့ရတယ်လို့အစိုးရကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကစလို့တင်းမာမှုတွေတိုးမြလာခဲ့ပြီးတော့လူခွင်ရေးချိုးဖောက်မှုတွေရှိခဲ့တဲ့အပေါ်ကုလလူခွင်ရေးကိုယ်စားလှယ်ရန်ဟိလီကပြစ်တင်ပြောဆိုခဲ့ပါတယ်။ဒါကြောင့်ကုလလူခွင်ရေးကောင်စီကစုံစမ်းစစ်ဆေးဖို့နိုင်ငံတကာအချက်လက်ရှာဖွေရေးအဖွဲ့တစ်ဖွဲ့ဆီလွတ်လို့ပေမဲ့မြန်မာအစိုးရကဗီဇာထုတ်ပေးဖို့ငြင်းဆန်ပါတယ်။ဒေသကနိုင်ငံရေးသမားတွေနဲ့ပြည်သူတွေကဒေသတွင်းမှာကုလသမဂ္ဂရဲ့လူသားချင်းစာနာမှုအထောက်အကူပေးတဲ့လှုပ်ဆောင်မှုတွေအပေါ်မကျေနပ်ကြပါဘူး။ဒေသတွင်းလူမှုအတိုင်းဝန်ပြဿနာအပြည့်မရှာနိုင်ရင်မြန်မာအစိုးရရဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်နဲ့ NLD အစိုးရရဲ့အနာဂတ်ကိုထိခိုက်မှာတန်တမန်တော်တော်များများကစိုးရိမ်နေကြပါတယ်။ကိုဖီအာနန်ရဲ့အကြံပေးတင်ပြမှုကိုဒေါ်အောင်ဆန်းစုကြည်အနေနဲ့တောင်းခံရတာကလည်းနိုင်ငံတကာအနေနဲ့မြန်မာအရေးကိစ္စအပေါ်မဆွတ်ဖက်နိုင်အောင်ကာကွယ်ဖို့ပဲဖြစ်ပါတယ်။ဒေသခံဗုဒ္ဓဘာသာနိုင်ငံရေးသမားတွေနဲ့စစ်တပ်တို့ကရခိုင်ဒေသကိုအရေးပေါ်ချိန်ကြီးညာစေခြင်းပေမဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကတော့လက်မခံခဲ့ဘူးစသဖြင့်ရေးသားထားပါတယ်အပြည့်စုံကိုဘန်ကောက်ပို့သတင်းစာမှာဖတ်ရှုနိုင်ပါတယ်။နောက်ဆက်ပြီးတော့တင်ပြပေးချင်တာကတော့ဒေါ်အောင်ဆန်းစုကြည်ပေါ်မြန်မြန်ဆန်ဆန်ကြီးအပြစ်ဖို့မတင်ဘူးဆိုပြီးတော့တမ်မတ်ကြီးဟောင်းစာဂျွန်ဂျန်ကင်စ်ရေးသားထားတဲ့သဘောထားအမြင်ဆောင်မှာဖြစ်ပါတယ်။ဆယ်စုနှစ်၅စုလောက်စစ်အာဏာရှင်အုပ်ချုပ်မှုအောက်မှာနေခဲ့ရပြီးတော့ပြန်လည်တည်ဆောက်နေတဲ့မြန်မာနိုင်ငံမှာနိုင်ငံတကာကရိုဟင်ညာလို့တိကျတဲ့ဘင်္ဂါလီစကားပြောမွတ်စလင်တွေရှိရာရခိုင်ပြည်နယ်မြောက်ပိုင်းဟာအန္တရာယ်များတဲ့ပြိပခနေမိတစ်ခုဖြစ်လာနေပါဗျ။ဒီဒေသမှာခွဲခြားဆက်ဆံမှုတွေရှိနေတယ်ဆိုတာအများကလက်ခံထားကြသလိုလုံုံရေးတပ်ဖွဲ့တွေရဲ့ပြိနေညှိမှမှုတွေရှိနေပါဗျ။အခြေအနေတွေကောင်းမွန်လာစေချင်ဝေဖန်ရေးမလုပ်ခင်ဒီဒေသအကြောင်းနားလည်ဖို့လိုပါလိမ့်မယ်။ဒီပြဿနာမျိုးတွေဟာမြန်မာနိုင်ငံနေသားမဟုတ်ပါဘူးအရှိအလယ်ပိုင်းမှာလည်းရှိနေတယ်လို့ရေးသားထားပါဗျ။ရိုဟင်ညာတွေခံစားနေရတဲ့ဒုက္ခတွေကိုမြန်မာခေါင်းဆောင်ကအလေးမပြုဘူးလို့ပြောနေတာဟာမမှန်ကန်ပါဘူး။ဒါပေမဲ့သူမကင်တွဲဖြည့်ရှင်းနေရတဲ့တခြားသောအခက်အခဲတွေကိုနိုင်ငံတကာကနားလည်မှုရှိဖို့လိုအပ်နေပါတယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ။ VOA မြန်မာပိုင်းကအင်ကာနီဝင်းနဲ့ဖက်စီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်တုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။
Degree mne tin pya me idiom a thong ga ro
add fuel to the fire
phit par de salung paung ga a d d add ga tat paung na tat the da f u e l fuel ga laung sa t o 2 to t h e the f i r e fire ga mi so ro subscribe thung ye dai yai de be ga ro လောင်းနေတဲ့မိမှာထပ်ပြီးတော့လောင်စာထပ်ထည့်လိုက်တဲ့သဘောပါမိလောင်နေတာကိုရေနံစီဓာတ်စီစသဖြင့်လောင်စာထပ်ထည့်လိုက်ရင်ဘယ်လိုဖြစ်လာမလဲမိတော့ပိုးပြီးကြည်လာမယ်မိအားပိုကောင်းလာမယ်သဘောဖြစ်ပါလေကျမတို့မြန်မာမှာလည်းစီနူယိုမှာအသုံးဖြစ်တဲ့မိလောင်ရလေပင်းဆိုတဲ့အသုံးရှိတယ်လို့ပေါ့ရှင် idiom ဆိုတဲ့ device ဒီဘက်ကပြဿနာတက်နေတဲ့ခြားကပိုးပြီးအခြေအနေဆိုးအောင်ငကိုကဆိတ်ဆိုးနေတဲ့လူကိုတော်တဲ့ပုံပောက်ကွဲရအောင်ပြုလုပ်တာမျိုးကိုဆုလုပ်တာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Groupy ရဲ့ဥပမာကိုနားအစဉ်ကြည့်ကြရအောင
် The mother was shouting at the crying child. It just added fuel to the fire as the child, instead of stopping, started throwing things around.
ငိုးနေတဲ့ကလေးကိုသူ့အမေကသွားပြီးအော်တော့ငကိုကငိုးနေတဲ့ကြားကကလေးကပိုပြီးတဲလာတာပေါ့အငုံမြက်တဲ့ပြင်ပစ္စည်းတွေကိုစပြီးတော့ပြစ်ပေါက်တော့တာပဲဗျာလို့ဓိပေရပါတယ်ဥမာကိုနောက်တစ်ခေါက်နားအစဉ်ကြည့်ကြရအောင
် The mother was shouting at the child. It just added fuel to the fire as the child, instead of stopping, started throwing things around.
ပြဿနာတစ်ခုရှိနေတဲ့ကြားကအခြေအနေကိုပိုပြီးဆိုးအောင်ထပ်လုပ်တယ်။ငကိုကဒေါသထွက်နေတာကိုပိုပြီးဒေါသကြီးလာအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
add fuel to the fire
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စနဲ့တင်ပြခဲ့တဲ့ idiom အသုံးနည်းဖြစ်ပါတယ
်ဒေါ်လာလတန်တင်ဆက်တဲ့ American idiom တို့အင်္ဂလိပ်စာသင်ခန်းစာကိုကြားခဲ့ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီပထမဦးဆုံးနားဆင်ရမှာကတော့စီးပွားရေးအစီအစဉ်မှာ FDA မြန်မာနိုင်ငံအစားအသောက်နဲ့စီးပွားကုတ်ကဲရေးဦးစီးဌာနကလာမယ့်2018ခုနှစ်ဇန်နဝါရီလကစပြီးတော့တရားမဝင်စီးပွားရောင်းချသူတွေကိုထိရောက်စွာအရေးယူတာလိုင်စင်သိမ်းတာတွေလှုပ်ဆောင်ဖို့ FDA ကစီစဉ်နေပါတယ်ဒီတရင်မဲ့စီးပွားရေးကဏ္ဍမှာတော့အများပြည်သူလိုအပ်နေတဲ့စီးပွားတွေကိုအစိုးရကဘလို့အစားထိုးရောင်းချပေးဖို့စီစဉ်ထားတယ်လဲဆိုတာကို FDA ရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထက်ကိုဆက်သွယ်မေးမြန်းပြီးတော့အပိုင်းနှစ်ဖြစ်ကိုဇော်ဝင်းနိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ကလိုင်စင်မရှိဘဲစေဝါတွေကိုတရားမဝင်ရောင်းချသူတွေကိုအပြစ်ပေးအရေးယူတယ်ဆိုပေမဲ့မြန်မာပြည်သူအများစုဟာအတုပဲဖြစ်ဖြစ်အစ်စ်ပဲဖြစ်ဖြစ်ဒီစေဝါတွေအပေါ်အများစုအမိခိုးအားထားနေကြရတာကြောင့်အဲ့ဒီစေဆိုင်တွေမရှိတော့ရင်ပြည်သူတွေဒုက္ခရောက်ကြရမှာဖြစ်ပါတယ်ဒါကြောင့်လဲအဲ့ဒီဆိုင်တွေကိုဥပဒေနဲ့အညီပိတ်ပစ်တာစေဝါအတုတွေကိုတင်းစေတာတွေလှုပ်ဆောင်တဲ့တစ်ချိန်တည်းမှာပဲအဲ့ဒီနေရာမှာအစားထိုးရောင်းချနိုင်မဲ့နည်းလမ်းကိုတစ်ပြိုင်တည်းစဉ်းစားဖို့လိုအပ်တယ်ဆိုတာကိုအနာဘယ်နီဘက်ကသဘောပေါက်ထားကြောင်းFDA ညွန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကပြောပါတယ
်ဒါကသူကတွဲလာမယ့်ကိစ္စပါပဲဆရာရင်ဟိုခေါင်းနဲ့ပန်းလို့ပါပဲဆရာတွဲလာမယ့်ကိစ္စဖြစ်ပါလေအဲ့တော့ကျွန်တော်တို့နံပါတ်၁ကတော့ကာချာပြောက်အောင်ကျွန်တော်ကပညာပေးရအောင်တော်တော်လုပ်ရပါလေပြည်သူထဲမှာသူကာချာကသမတော်ကြီးဒေါက်တာဇော်တန်းထွန်းဆိုတာကျွန်တော်ဒီရန်ကုန်ပြည်သူ့ဆေးရုံက11တွဲရပရော်ဖက်ဆာပါခဲ့သူအင်မတန်မှဒီဆေးဝါးအတူကိစ္စတွေကိုသူအလွန်စိတ်ဝင်စားတယ်အဲ့သူပြောသွားတဲ့ဟာလေးတခုကျွန်တော်တရားမှတ်တာဗျစက်စီကိစ္စတွေဟာတဲ့ယဉ်ကျေးမှုတစ်ဖွဲ့တော်ဖြစ်နေပါလေတဲ့ဒီစက်စီယဉ်ကျေးမှုလို့ပြောရင်ရပါလေတဲ့ကျွန်တော်တို့လောင်တက်လာမဲ့ဆောင်လေးကြီးဟောက်ဆာလေးမျိုးပင်ချတဲ့အခါမှာဂျွန်းလာကိုရာဇဝင်မိတာအစစက်စီသုံးဆွဲပါသလားဆိုတာကိုမိပါဆိုပြီးတော့ညွန်ကြားပင်ချလာတဲ့အစီအမျိုးဖြစ်ပါလေဆိုတော့ကျွန်တော်တစ်ဖက်ကလည်းဝမ်းသာတယ်တစ်ဖက်ကလည်းစိတ်မကောင်းဘူးဆရာအဲ့တစ်ဖက်ကဒါကြီးကလောက်တောင်လက်ရှာနေပါသလားတစ်ဖက်ကလည်းပဲအာဒါရီကဝယ်ရက်ချေရလာပြီတိတ်ကောင်းနေရဆိုကျွန်တော်ဝင်သားတာပေါ့ဆရာရေ
မြန်မာနိုင်ငံအတွက်အများပြည်သူအတွက်လုံလောက်တဲ့ဆေးဝါးကိုထုတ်လုပ်ပေးနိုင်ခြင်းမရှိတာကြောင့်ပြည်ပကနေအများစုကိုတင်သွင်းရတာဖြစ်ပါတယ်ဒါကြောင့်လဲအများပြည်သူအတွက်လိုအပ်တဲ့ဆေးဝါးတွေလုံလုံလောက်လောက်ရရှိနိုင်အောင်အဆင့်30ဆင့်ပိုင်းခြားပြီးလှုပ်ဆောင်နေတာမှာပထမအဆင့်အနေနဲ့တရားဝင်တင်သွင်းလာတဲ့ဆေးဝါးတွေမြန်မြန်တင်သွင်းလို့ရနိုင်ရေးအတွက်လှုပ်ဆောင်နေတယ်လို့ဆိုပါတယ်
အစားထိုးဖို့ဆေးကိစ္စလေးကိုကျွန်တော်ကဒီစ ရောက်ကျွန်တော်အကျဉ်းချုပ်ပြီးတော့တင်ပြပေးပါမယ်။အဲ့ဒါကဘာလဲဆိုတော့နံပါတ်၁ကကျွန်တော်တိုင်းမှာ 80% တချို့လဲ 90% ပြောတယ်။ဒါပေမဲ့ကျွန်တော် data တွေကတော့ 80% ဆွန်းဆွန်းပေါ့။အဲ့ဒါကျွန်တော် input tech track တွေတွန်းရတယ်ဆရာကျွန်တော်ရှိမှာ။ဟိုမာအိန္ဒိယအတွင်းနဲ့ထိုင်းအတွင်းနဲ့နောက်တစ်ခါကျွန်တော်တို့ UBA အတွင်းနဲ့တချို့ brand tech တွေကတော့ west card တွင်နဲ့ဒီတိုင်းပြည်တော်များများနေကျွန်တော်က 80% ကျော်တော့ကိုတွန်းရပါတယ်ဆရာ။ဒါတည်ရင် official တွင်းတဲ့ကောင်းလေးပါအဲ့ဒါကကျွန်တော် CEO FD ကိုဖြတ်တဲ့အတွက်ကြောင့်တို့ရတော့ screen ဖြစ်တော့ save ဖြစ်တာပေါ့ဆရာ။သို့တော့အဲ့ဒါနဲ့တင်မလုံလောက်ပြီးတဲ့အတွက်ကြောင့်ကျွန်တော်ဒီနေဆက်ဒီကျွန်တော်တန်ပြည်ရဲ့အထောက်တညာပုံမျိုးပြောရမယ်ဒီငင်းချင်းရဲ့ဆက်နွယ်နေတဲ့နေဆက်ကိဒီဒီယာနေပြီးတော့မှသူ့အဖွဲ့အစည်းဒီဒီယာနေ pass ထုတ်တဲ့ဟာတွေရတယ်ရှိနေတယ်ဆရာ။ဟိုဒီကုလကလည်းမကောင်းတဲ့ခြေတွေကဝင်တဲ့လမ်းကြောင်းတွေကတော့အိတ်ကစားပိုးများပါတယ်အမှန်တမ်းဝင်ခိုင်းဒီတရားဝင်ဝင်လာတဲ့ဟာတွေကတော့ screen ဖြစ်သွားတဲ့အတွက်ကြောင့် save ဖြစ်သွားပါတယ်။အဲ့တော့ဒါရီက market မှာ market niche ပေါ့တော့ဖြစ်နေပါတယ်။ဖြစ်တော့ကျွန်တော်တို့ကဒါရီကိုပို့ပြီးတော့များများစားစားသွင်းနိုင်ဖို့ကျွန်တော် FB ရလည်းပဲပို့ပြီးလုပ်ငန်းတွေကိုတက်တက်ရှင်းပေးဖို့ထောက်ခံချက်ကြီးများများလုပ်ပေးဖို့ကျွန်တော်ဘက်ကလည်းကျွန်တော်လုပ်နေပါတယ်ဆရာ။လျှင်မြန်မှုနဲ့လုံခြုံမှုကိုကျွန်တော်က ratio ကြောင့်လုပ်ပြီးတော့ဆောင်ရွက်ပေးခြင်းအပြင်တရားဝင်လမ်းကြောင်းလေးပြီးတော့ကောင်းတဲ့စီစီများများရအောင်ကျွန်တော်တစ်ဖက်ကလုပ်နေပါတယ်ဆရာရှင်းပြခြင်းလားလေအဲ့ဒါမှတစ်ပါ
ဒုတိယအဆင့်အနေနဲ့ကတော့ပြည်တွင်းပြည်အစည်းအဝေးတွေထုတ်လွှင့်နိုင်ရေးအတွက်ကျန်းမာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့အညီ FDA ကဆောင်ရွက်နေတယ်လို့ဆိုပါတယ
်နံပါတ်2ကတော့ကျွန်တော်တို့ဒီ local products တွေကျွန်တော်တိုင်းပြည်မှာ pharmaceutical plant ဆိုတာဆရာအရန်နေတော်တော်ဒါဟိုလုပ်ပြရမယ့်ကိစ္စဖြစ်ပါတယ်ဆရာအရင်နေ့တော့ကျွန်တော်တိုင်းပြည်မှာ BBN တစ်ခုပဲမျောမျောများများအခုချိန်မှာထုတ်နိုင်ပါတယ်ဆရာအဲ့တော့သူကကျွန်တော်တို့လူတော်ကို BBN ထုတ်မပေးနိုင်ဘူးဆရာအမှန်တမ်းပြောလို့ရှိရင်အဲ့ဝယ်တဲ့ဈေးကကျွန်တော်က billion နဲ့ချီဝယ်တာ BBN နေပြီးတော့ billion နဲ့ချီဝယ်ပါတယ်ကျွန်တော်လူတော်ကျွန်တော်တမန်ကိုမိတ်မဖြစ်ပါဘူးအဲ့တော့ကျွန်တော်ကဘာလုပ်ရလဲဆိုတော့ sewa sale နဲ့ encourage တော့ပါတယ်ထူထောင်ကြပါလုပ်ကြပါတို့ရတဲ့အကြောင်းမျိုးမျိုးကြောင့်တွေ့ချက်ပြီးတော့မှလာပြီးထူထောင်ကြတာပေါ့ဆရာရင်အခုတော့ဝန်တာကြီးကခေါ်လာတာတော့ဒီ A pharmacy နဲ့ပြီးတော့မှ Pacific International ဆိုတဲ့ဟောပေါ့ဆေးဝါးဆေးညစ်တခုကိုဒီကျွန်တော်တို့ပြီးခဲ့တဲ့လာစားဖွင့်ပါလို့ရှာကျွန်တော်သိဝင်တာလေဒီ quality drug တွေထွက်လာမယ်လူတွေအလုပ်ရမယ်ဈေးတွေတက်တာမယ်ပေါ့ဆရာရင်ဒါလို့ဖြစ်ပါလေအလားတူပဲကျွန်တော်တို့ဒီ Citus Cadila ဆိုတာအိန္ဒိယကုမ္ပဏီတခုကကျွန်တော်တို့ရှိမှာဆေးဝါးဆေးရုံလာပြီးတော့ထူထောင်ပါပြီဒီလိုမှာတို့လည်းပဲဒီနှစ်ကုန်လုံးမှာဇလနိုင်ဖို့အတွက်ကြိုးစားနေပါတယ်အလားတူပဲတိုင်းရင်းသားတွေကမွန်တိုင်းရင်းသားများဆောင်ရွက်တဲ့ကျွန်တော်တို့ Silver Shine ဆိုတဲ့ကုမ္ပဏီက Silver Shine တို့ကိုထူထောင်ပါတယ်တော်တော်ကောင်းပါတယ်အားထက်ထားပါတယ်အလားတူပဲကျွန်တော်တို့တက်မလို့ Silver Shine ဝင်လာပဲအရင်ကမော်ပြီးမှရှိတယ်ကျွန်တော်ဒီ quality ကိုတိတ်မကြိုက်လို့တခြားလုပ်ပါပါရောဆိုအခုတော့ပေးချာလုပ်လာတယ်သူလည်း GMP standard တွေကောင်းပြီးတော့စီးစီးများများထုတ်လာနိုင်တယ်ဆရာအလားတူပါပဲကျွန်တော်တို့လည်းဟိုလာပြီး engage တော့ပြီးတော့မှ Silver Shine ရုံစုစုပေါင်း9ရုံထူထောင်ဖို့ဆိုပြီးတော့လုပ်နေကြပါပြီဆိုတဲ့အတွက်ကြောင့်ပြောမယ်ဆိုရင်တော့အစိုးရဆေးရုံ၃ရုံအပြင်နောက်ထပ်တိုးတက်လာမယ်ဆေးဝါးဆေးရုံအစ်စ်တင်နေဆိုရင်ကျွန်တော်တိုင်ပြည်လိုအပ်ချက်ကိုတော်တော်လေးဟိုကာမိလာမယ်သဘောဖြစ်ပါတယ်ဒါကကျွန်တော်ဒုတိယအချက်ပါ
တတိယအဆင့်အနေနဲ့ကတော့လူသုံးများတဲ့ဆေးဝါးတွေရုတ်တရက်ပြတ်လတ်သွားခြင်းမရှိအောင်အချိန်မီတင်သွင်းခွင့်ပြုတဲ့နေ့ကိုလှုပ်ဆောင်နေကြောင်းဒေါက်တာတန်းထွတ်ကပြောပါတယ
်တတိယအချက်ကတော့ one time importation ခေါ်ပါတယ်ဆရာရင်အချိန်တင်သွင်းခွင့်ပေါ့ဒီဆေးဝါးတွေဈေးကွက်မှာမပြတ်လာအောင်ကျွန်တော်ရှိမှာ fast track နေလေးတခုကျွန်တော်တို့လုတ်ထားပါလေဆရာအဲ့ဒါဘာလဲဆိုတော့ market မှာတကယ်လုံးနေတာဘယ်လောက်လုံးနေဆိုအကျိုးအမြတ်လိုချင်တဲ့ပုံတရားတည်တယ်လို့တုံးနေရတဲ့ပစ္စည်းကိုတုံးနေရတဲ့ကျွန်တော်တို့ဈေးရုံနေကျွန်တော်တို့ဈေးကန်နေကုတ်ကဲနေကျွန်တော်တို့တွေကတည်ရဆရာအဲ့တော့ကျွန်တော်နှုတ်နှစ်ဖက်ညှိပြီးတော့မှတွင်းကျင်တဲ့လူရယ်ကျွန်တော်ဒီဘက်ကလိုချင်တဲ့လူရယ်ပေါက်ဆက်ပြီးတော့မှတိတ်အရေးကြီးတဲ့ဈေးရုံကို fast track နဲ့ one time importation ကျွန်တော်ပေးရဆရာတဲ့ကျင့်ပြတွင်းလို့ဆိုကျွန်တော်ပြပါတယ်အဲ့ဒါလည်းပဲစေဝါကုမ္ပဏီတင်သွင်းတဲ့စေဝါစိတ်ချမှုပေါ်မူတည်ပြီးတော့ပမာဏကိုလောက်လောက်လာလာကျွန်တော်ခွင့်ပြုပေးတဲ့ဆင်းရဲကိုကျွန်တော်တည်ထွင်ထားပါတယ်ဆရာဘုရားလို့6လာလို့3လာလို့မဆောက်အောင်ပေါ့လေတည်ထွင်ထားပါတယ်သူကတော့ within 1 month အတွင်းမှာပြပြအောင်ကျွန်တော်လုပ်ပြပါတယ်အဲ့တော့စောစောကစီးရီတစ်ဖက်တစ်ဖက်ကရုပ်သွားပြီးဆိုရင်တစ်ဖက်ကဒီစီးရီအစားထိုးဝင်လာဖို့အတွက်ကျွန်တော်ပြောတဲ့နီလန်၄ဆွေနဲ့စောင်းလေးရှိပါတယ်ဆရာ
ရှိသတင်းပါမှာတော့လိုင်စင်မရှိဘဲရောင်းချသူတွေကိုအပြစ်ပေးအရေးယူမှုတွေဘလို့လုံဆောင်နေသလဲဆိုတာနဲ့အစားအသောက်နဲ့ဆေးဝါးကုကေဦးစီးဌာနအနေနဲ့ဘလို့ဥပဒေစစ်တွေချမှတ်ဆောင်ရွက်ဖို့ပြင်ဆင်နေသလဲဆိုတာတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုယ်စားဝန်လိုင်းစီစဉ်တည်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ကြတာဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆုံးလင်အမေရိကန်တခွင်စီစဉ်ကိုနားဆင်ကြအောင်ပါ။ဩဂုတ်လအတွင်းအမေရိကန်ပြည်ထောင်စုမှဖြစ်ပေါ်ခဲ့တဲ့တမိုင်းတွင်ဖြစ်ရတဲ့အကြောင်းအခုတစ်ပတ်တူတာဆုံးလင်အမေရိကန်တခွင်စီစဉ်မှာတင်ဆက်ပေးမှာပါ။စီစဉ်သူကိုအောင်နဲ့တူမတ်စုမုံကအခုညီတင်ဆက်ထားပါတယ်ခင်ဗျာ။
ဒီတစ်ပတ်သုတဆောင်အမေရိကန်တခွင်အစီအစဉ်ကိုတော့လွန်ခဲ့တဲ့69နှစ်ကမွေးဖွားခဲ့တဲ့ Steven Wozniak အကြောင်းနဲ့ဆက်လက်ရအောင်ပါ1959နှစ်ဩဂုတ်လ17ရက်နေ့မှာ San Jose California ပြည်နယ်မှာမွေးဖွားခဲ့တဲ့သူကို Apple ကွန်ပျူတာကိုတည်ထောင်တဲ့ Steve Jobs လိုမျိုးပုဂ္ဂိုလ်ဖြစ်တော့တင်စားခေါ်ကြပါတယ်မဆုမွန်ကြီ
းဟုတ်ပါတယ် Wozniak App ဟာ Electronic လျှက်စစ်နည်းပညာနဲ့ပတ်သက်လို့ငယ်ရွယ်စဉ်ကတည်းကအကျွမ်းတဝင်ရှိလာခဲ့ပြီးတဲ့နောက်အသက်73နှစ်အရွယ်မှာเจ้าง่า electronic အသင်းရဲ့ဥက္ကဋ္ဌဖြစ်လာပါတယ်အထက်တန်းအကြောင်းပြီးဆုံးသွားပြီးတဲ့နောက်သူဟာ Steve Jobs နဲ့ယင်းကြီးကျွမ်းဝင်လာခဲ့ပြီးတဲ့အချိန်ကနေစလို့အလုပ်အတူတူလုပ်ခဲ့တဲ့မိတ်ဆွေရင်းနေဖြစ်လာပါတယ
်ဟိုရုံးကတော့ကွန်ပျူတာဆိုတာရုံးငန်းထဲမှာဆင်ပြီးစာအုပ်ဘီရိုလောက်ရှိတဲ့ဒီစက်ကရီယာအကြီးကြီးတွေကိုခေါ်တာပါအခုကျွန်တော်တို့ဒီပေါင်ပေါ်တင်သုံးလို့ရတဲ့အစီအမြင့်နည်းပညာတွေနဲ့ဖန်တီးထားတဲ့ laptop တို့စပွဲပေါ်တင်သုံးလို့ရတဲ့ desktop ကွန်ပျူတာတို့ကတော့အလွန်ရှားပြီးတော့ဈေးလည်းအတော်ကြီးပါတယ်
ဟုတ်ပါတယ်ကိုအောင်ရေဒါနဲ့ Steve Jobs နဲ့ Wozniak App တို့နှစ်ယောက်ပေါင်းပြီးတော့တည်ယူဖို့လဲလွယ်မျိုးစုံနဲ့သုံးလို့ရတဲ့ကွန်ပျူတာတွေထုတ်လုပ်နိုင်မဲ့ကုမ္ပဏီတစ်ခုကိုစတင်ထူထောင်မှုဆုံးဖြတ်ခဲ့ကြပါတယ်နည်းပညာအကြောင်းရေးသားတဲ့စာရေးဆရာ Robert Kringley က Wozniak App ရဲ့ကွန်ပျူတာဒီဇိုင်းပုံစံကြောင့်ကွန်ပျူတာထုတ်လုပ်တဲ့လုပ်ငန်းကြီးတစ်ခုလုံးစတင်နိုင်ခဲ့တယ်လို့ဆိုပါတယ
် Steve Wozniak was the designer of two really important computers in
Steve Wozniak ဟာတကွေသုံးကွန်ပျူတာပုံစံတစ်ခုကိုရေးဆွဲခဲ့သူပါအဲ့ဒါတွေကတော့အလုံးကြီး250လောက်ပဲထုတ်လုပ်ခဲ့တဲ့ Apple 1 ကွန်ပျူတာနဲ့ဆယ်သန်းကျော်ထုတ်လုပ်ခဲ့တဲ့ Apple 2 ကွန်ပျူတာတွေပဲဖြစ်ပါတယ် Apple 2 ကွန်ပျူတာကိုအရေးအတွက်တော်တော်များများထုတ်လုပ်ရမှာအောင်မြင်ခဲ့ပြီးဒါဟာပထမဆုံးအကြိမ်ဖြစ်လူများသားသုံးဆွဲသင်ခဲ့တဲ့တကွေသုံးကွန်ပျူတာတွေလည်းဖြစ်ပါတယ်ဒီကနေ့သုံးဆွဲနေတဲ့အသေးစားကွန်ပျူတာတွေနဲ့ပတ်သက်ပြီးထုတ်လုပ်နေတဲ့ကုမ္ပဏီတည်ဆောင်သူတွေဟာ Apple 2ကိုအသုံးပြုခဲ့သူတွေဖြစ်ပါတယ်လို့ Robert Kringley ကပြောပါတယ
် Steve Jobs ဟာ Apple Computer Company ဖွံ့ဖြိုးတိုးတက်ရေးအတွက်စီးပွားရေးရှုထောင့်ကနေချဉ်းကပ်စဉ်းစားခဲ့တယ်လို့ Steve Wozniak ဟာနည်းပညာပိုင်းနဲ့ပုံစံဒီဇိုင်းဘက်မှာအားထည့်ပြီးတော့လှုပ်ဆောင်ခဲ့သူပါ1985ခုနှစ်အရောက်မှာတော့ Mr. Wozniak ဟာ California ပြည်နယ် Berkeley မှာသူ့ရဲ့ဆုံးခန်းမတိုင်သေးတဲ့အပညာရေးကိုအဆုံးသတ်ဖို့ Apple ကနေပြီးတော့ထွက်ခွာလာခဲ့ပါတယ
်သူကလေးတွေရဲ့မူကြိုကြောင်းမှာစာတင်ကြပေးခဲ့ပူးတဲ့ Wozniak ဟာ Apple ကုမ္ပဏီရဲ့အဆုရှေရရှင်တူလည်းဖြစ်ပြီးကုမ္ပဏီကနေအခုချိန်ထိလစာရနေသူပါဒါပေမဲ့လည်းပဲသူပိုင်အချိန်တော်တော်များများမှာလူမှုရေးလုပ်ငန်းတွေဆောင်ရွက်လေ့ရှိပါတယ်1982ခုနှစ်အရောက်မှာတော့ကယ်လီဖိုးနီးယားလေရင်ကွင်းတစ်ခွင်းကနေပြန်တက်လေရင်ပြတ်ကျပြီးတဲ့နောက်ထိခိုက်ဒဏ်ရာရပြီး Wozniak ဟာဘာမှမမှတ်မိတော့ပဲအတိတ်မိသွားခဲ့ပါတယ
်နောက်ပိုင်းမှာ Apple ကုမ္ပဏီကကွန်ပျူတာဂိမ်းကစားစေပြီးတော့သူ့အနေနဲ့တတိပြန်လည်လာအောင်ဆောင်ရွက်ပေးခဲ့ပါတယ် Steve Jobs နဲ့ Wozniak တို့ရဲ့တကူရည်သုံးကွန်ပျူတာစမ်းသစ်တီထွင်မှုဟာသူတို့ရဲ့အောင်မြင်မှုသာမဟုတ်ဘဲနဲ့ငယ်ရွယ်တဲ့လူငယ်မျိုးဆက်တီအနေနဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းလုပ်ချင်လာအောင်တိုက်တွန်းပေးသလိုမျိုးလည်းဖြစ်တယ်လို့Robert Kringley ကပြောပါတယ်
အခုတခါပြောပြပေးလို့တဲ့အကြောင်းအရာကတော့ဂီတဖျော်ဖြေပွဲကြီးတစ်ခုအကြောင်းမှာ1969ခုနှစ်ဩဂုတ်လ15ရက်နေ့မှာနယူးယောက်ပြည်နယ် Woodstock ရွာနာကလေကွင်းပြင်ထဲမှာဖျော်ဖြေတဲ့ဂီတပွဲကိုလူငယ်အများစုပါဝင်တဲ့ပရိသတ်5သိန်းကျော်လာရောက်ကြည့်ရှုခဲ့ပါတယ်ဒီဂီတပွဲဟာအဲ့ဒီခေတ်အခါကိုထင်ဟပ်ပြတဲ့ပွဲလေးဖြစ်ပါတယ်Pop နဲ့ Rock and Roll ဂီတသမားတွေဖြစ်တဲ့ Jimi Hendrix, The Grateful Dead, John Sebastian, The Who and Janis Joplin တို့ဒီဂီတပွဲမှာလာရောက်ဖျော်ဖြေတာကြောင့်လူငယ်အများစုကဒီပွဲကိုမရောက်ရအောင်လာကြတာပါ။ Joplin နဲ့ Hendrix တို့နှစ်ဦးကတော့အဲဒီဂီတပွဲပြီးနောက်တနေ့မှာမိုးရစေဝအလွန်ကျွန်သုံးပြီးတော့ကွယ်လွန်သွားခဲ့ပါတယ်။ Richie Havens ကတော့ဒီဂီတပွဲမှာပထမဆုံးစတင်ဖျော်ဖြေခဲ့သူပါ။ Freedom, freedom.
ကျမ်းမာရေးအတွက်တန့်စင်ခံမလုံလောက်တာအစားအစာတွေမလုံလောက်တဲ့ဂျားကပဲတုံးရကြတဲ့ဒီဂီတဖြော်ပြပွဲကိုအောင်မြင်စွာနဲ့ကျင်းပနိုင်ခဲ့တာပါဂီတာပွဲကျင်းပတဲ့လေခွင့်ပိုင်ရှင်မတ်ယက်ခါကဒီကိုလာခဲ့ကြတဲ့သူလူငယ်9000ဟာဒီနေရာမှာစုံစည်းပြီးတော့တုံးရကြဂီတဖြော်ပြပွဲကိုကြည့်ရှုခဲ့တယ်ဆိုတာကိုကဘာကြီးကိုတတ်သိပြပြီးဖြစ်ပါတယ်လို့ပြောပါတယ်
အခုတစ်ခါတင်ပြပေးလို့တဲ့အကြောင်းအရာကတော့ပနမတူးမြောင်းကိုပထမဆုံးဖြတ်သန်းမောင်းနှင်ခဲ့တဲ့ကုန်တင်သင်္ဘောအကြောင်းမှာ1914ခုနှစ်ဩဂုတ်လ15ရက်နေ့မှာအမေရိကန်ကုန်တင်သင်္ဘော SSN ကရှစ်ဆနှစ်ကီလိုမီတာအရှည်ရှိတဲ့ကနယ်တူးမြောင်းကို9နာရီကြာဖြတ်သန်းမောင်းနှင်ခဲ့ပါတယ်အမေရိကတိုက်အလဲပန်းနိုင်ငံဖြစ်တဲ့ပနမကဒီတူးမြောင်းဟာအတ္လန္တစ်နဲ့ပစိဖိတ်သမုဒ္ဒရာကိုဆက်သွယ်ထားတဲ့တူးမြောင်းဖြစ်ပါတယ်
ဒီတူးမြောင်းကိုပြင်သစ်နိုင်ငံကစက်တုံးနှစ်ကြာဖောက်လုပ်ဖို့ကြိုးစားခဲ့ပြီးတဲ့နောက်အမေရိကန်ကထောင်9၄၀ခုနှစ်မှာစတင်ပြီးတော့လွှဲပြောင်းတာဝန်ယူဖောက်လုပ်ခဲ့ပါတယ်။ဟုတ်ပါတယ်။နှီးပညာပိုင်းဆိုင်ရာပြဿနာတွေကိုမဖြေရှင်းနိုင်တာချင်းကနေတဆင့်ကူးဆက်တဲ့ငှက်ဖျားရောဂါတွေကြောင့်ပြင်သစ်အဖွဲ့ဟာကနန်းတူးမြောင်းကိုဖောက်လုပ်ဖို့ကိုလက်လျှော့ခဲ့တာပါ။အမေရိကန်န ောက်ပြီးတော့ချိုးရည်တောက်သုံးရည်အသုံးပြုမှုနဲ့ပတ်သက်ပြီးတော့တင်းကျပ်တဲ့စီမင်းစည်းကမ်းတွေကိုအမေရိကန်စစ်ဖက်ဆရာဝန်တွေကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်း20ရာစုအတွင်းမှာတော့ကနေတူမြောင်းကိုအမေရိကန်တို့ကထိန်းချုပ်ထားလိုက်တာဖြစ်ပြီး1996ခုနှစ်ဒီဇင်ဘာလမှာတော့ပနားမားကိုပြန်လည်လွှဲပြောင်းပေးရခဲ့ပါတယ
်ဟိုခေတ်ဟိုကာလတုန်းကဆိုရင်နိုင်ငံချင်းချင်းကြားမြေမြာတွေစစ်သင်္ဘောတွေတော့ငှားကြတယ်ဆိုပေမဲ့ဆုံးမွေ1940ခုနှစ်ဩဂုတ20ရက်နေ့မှာပထမကမ္ဘာစစ်တုန်းကတုံးခဲ့တဲ့စစ်သင်္ဘောအစီ90ကိုအမေရိကန်ပြည်ထောင်စုကဗြိတိန်ကိုငှားရင်ခဲ့ပါတယ်။အတုံးလက်အနေနဲ့ဗြိတိန်ကအမေရိကန်ကိုသူတို့ရဲ့အတ္တလန္တိတမုတ်တရားအတွင်ကျွန်းနေပေါ်ကစစ်ဖက်အခြေစိုက်စခန်း၄ခုကိုပေးခဲ့တဲ့အပြင်ဒီအတ္တလန္တိတမုတ်တရားတွေကတခြားစစ်အခြေစိုက်စခန်း6ခုကို96နှစ်ကြာအခမဲ့ငှားရင်ပေးရမှာဖြစ်ပါတယ
်။ဟုတ်ပါတယ်ရှင်။အန်ဂိုလာအမေရိကန်ချင်းငါချင်းဆိုင်ရာသဘောတူညီချက်အရာအခုလိုမျိုးအပေးယူလုပ်ခဲ့ကြတာပါ။ဒီသဘောတူညီမှုဟာဒုတိယကမ္ဘာစစ်အတွင်းအင်္ဂလန်ကိုနာဇီဂျာမနီတွေကပိတ်ဆို့ထားတဲ့ကြားကပဲရပ်တည်နိုင်ခဲ့တဲ့ဗြိတိန်ကိုအကူအညီပေးဖို့ရည်ရွယ်တာဖြစ်ပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးအတွက်အထောက်အကူပြုတယ်လို့ယုံကြည်ရတဲ့ဗဲနိုင်ငံကိုမဆိုအမေရိကန်သမ္မတအနေနဲ့လက်နက်နဲ့တခြားကာကွယ်ရေးနဲ့သက်ဆိုင်တဲ့လက်နက်ပစ္စည်းတွေကိုလည်းလွှဲပြောင်းပေးအပ်နိုင်ပါတယ်
။လွတ်လပ်ရေးကိုကာကွယ်ထိန်းသိမ်းနေသူတွေအတွက်အမေရိကန်အနေနဲ့အထူးအလေးပေးစဉ်းစားပါတယ်။လွတ်လပ်တဲ့ကမ္ဘာကြီးအဖြစ်ထိန်းသိမ်းထားနိုင်ဖို့ပြန်လည်လွတ်မြောက်အောင်ဆောင်ရွက်နေသူတွေအတွက်ကျွန်တော်တို့အနေနဲ့အစွမ်းကုန်ကြိုးစားဆောင်ရွက်နေတဲ့အပြင်စွမ်းအားတွေကိုစနစ်တကျအသုံးပြုသွားမှာပါလို့သမ္မတရူးစ်ဘက်ကပြောသွားပါတယ်။
အားလုံးကိုအောင်စီစဉ်တင်ဆက်တဲ့တူတဆုံရင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဒီတူတဆုံရင်အမေရိကန်တခွင်အစီအစဉ်ကိုတောက်ကြနေညပိုင်းနဲ့အင်္ဂါနေ့နဲ့ခင်း VOE ရဲ့ထုတ်လွှင့်ချက်ဒီမှာနားဆင်နိုင်ကြပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အဖော်ကိုတင်ပြပါတော့မယ်ခင်ဗျာ
2014ခုနှစ်နှောင်းပိုင်းမှာ IS2 ရဲ့အာဏာအထွတ်ထိပ်ရောက်ခဲ့ပါတယ်အဲ့ဒီတော့ကသူတို့ဟာအီရတ်နဲ့ဆီးရီးယားနိုင်ငံတဝက်မှာအင်အားတွေဖြန့်ချိလှုပ်ရှားနိုင်ခဲ့ပြီးမြို့ကြီးတွေကိုပါသိမ်းပိုက်ခဲ့ကြပါတယ်။လူသားပေါင်းများစွာကိုလည်းထိန်းချုပ်ထားပြီးနိုင်ငံတော်အတုအယောင်တစ်ခုဖန်တီးခဲ့ကြတယ်လို့ IS နိုင်ငံရေးကမ္ဘာညွန့်ပေါင်းအဖွဲ့ဆိုင်ရာသမ္မတရဲ့အထူးတန်တမန် Brett McGord ကပြောကြားခဲ့ပါတယ်။2014ခုနှစ်ဇွန်လမှာတော့ IS ခေါင်းဆောင် Abu Bakr al-Baghdadi ကအီရတ်နဲ့ဆီးရီးယားနိုင်ငံတွေကို Caliphate နိုင်ငံတော်အဖြစ်ထူထောင်ကြောင်းနဲ့သူကသူလဲကယ်လစ်ခေါ်အစ္စလာမ်နိုင်ငံတော်ရဲ့အကြီးအကဲအဖြစ်ကြီးညာခဲ့ပါတယ်။ IS တို့အောင်မြင်ရတဲ့အကြောင်းရင်းတွေနဲ့တခုကတော့ကမ္ဘာတစ်လွှားကသူတို့အပေါ်ယုံကြည်မှုရှိသူတွေကိုဆွဲဆောင်နိုင်ခဲ့ခြင်းပဲဖြစ်ပါတယ်။ကမ္ဘာပေါ်ကလွယ်လွင့်တကူဆွဲဆောင်လို့ရနိုင်မဲ့သူတွေကိုသူတို့ကစီရင်ကြတာပါ။ IS တပ်ဖွဲ့ဟာယဉ်ကျေးတဲ့လူတိုင်ဝမ်တစ်ခုလုံးကိုအနိုင်ကျင့်ဖို့ဖျက်ဆီးပစ်ဖို့ကြိုးစားနေတဲ့ခေတ်သစ်အရင်ဆိုင်များသာဖြစ်ပါတယ်။လူသားတို့ရာစုနှစ်များစွာတိဆောက်လာခဲ့တဲ့ရပိုင်ခွင့်နဲ့လွတ်လပ်ခွင့်တိုးတက်မှုတွေကိုနောက်ကျောင်းပြန်ဖို့ကြိုးပမ်းကြခြင်းသာဖြစ်ပါတယ်။ 2014 ခုနှစ်ကစပြီးဒီကနေ့အထိကမ္ဘာနိုင်ငံပေါင်း120ခန်းကအကြမ်းဖက်တိုက်ခိုက်ရေးသမားပေါင်း4000လောက်ဟာဆီးရီးယားနဲ့အီရတ်တို့ကိုလာရောက်ပြီး IS တို့နဲ့ပူးပေါင်းခဲ့ကြပါတယ်။ IS နိုင်ငံရေးကမ္ဘာညွန်ပေါင်းအဖွဲ့အနေနဲ့ဒီအကြမ်းဖက်အုပ်စုကိုနှိမ်နှင်းရေးမှာအဓိကထားတဲ့လုပ်ငန်းတစ်ရပ်ကတော့ဆီးရီးယားနိုင်ငံတွေကိုပြင်ပအကြမ်းဖက်တိုက်ခိုက်ရေးသမားတွေစိတ်ဝင်မလာနိုင်အောင်နယ်စပ်တွေကိုပိတ်ဆို့ထားဖို့ပဲဖြစ်ပါတယ်။IS တွေနဲ့ပူးပေါင်းဖို့ရောက်လာသူထောင်နဲ့ချီပြီးရှိတဲ့ထဲကအများပြားဟာ IS တိုက်ခိုက်ရေးသမားတွေကိုရှာမတွေ့တဲ့အတွက်ဆီးရီးယားကပြန်လည်ထွက်ခွာခဲ့ကြတယ်လို့အထူးတန်တမန်မက်ကောက်ကဆိုပါတယ်။အဲဒီလို IS တို့အင်အားကျဆင်းလာရခြင်းဟာစစ်မြေပြင်မှာတိတိတသားရှုံ့နှိမ်မှုတွေအပြင်သူတို့ရဲ့တပ်ဖွဲ့ဝင်တွေတိုက်ခိုက်ရေးသမားတွေထွက်ပြေးသွားလို့သို့မဟုတ်အိမ်ပြန်သွားလို့လည်းဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်ခွဲကျော်အတွင်းမှာအီရတ်နဲ့ဆီးရီးယားနိုင်ငံမှာရှိတဲ့ IS တိုက်ခိုက်ရေးသမားအရေအတွက်ဟာများစွာကျဆင်းပြီး IS တို့အနေနဲ့အင်အားပြန်လည်အစားထိုးနိုင်ခြင်းမရှိခဲ့ပါဘူး။မကြသေးခင်ကဆိုရင် IS တွေဟာရက်ကာမြို့ကိုတိုက်ခိုက်ဖို့စီစဉ်ပြီးတပ်ဖွဲ့တစ်ဖွဲ့ကိုလေ့ကျင့်ပေးခဲ့ကြပါတယ်။အဲဒီကပြန်လည်ထွက်ခွာခဲ့ရပြီးတဲ့နောက်သူတို့ဟာ Paris နဲ့ Brussels လေးစိတ်တွေကိုတွားရောက်တိုက်ခိုက်ခဲ့ကြပါတယ်။ကယ်ဖိတ်နိုင်ငံတော်ဟာဒီလိုနိုင်ငံတကာတိုက်ခိုက်ရေးသမားတွေကို IS တို့နဲ့လာရောက်ပူးပေါင်းဖို့ဆွဲဆောင်ရင်ကမ္ဘာအနှံ့ကွန်ရက်ကြီးတစ်ခုကိုဖန်တီးနိုင်ခဲ့တယ်လို့အထူးတန်တမန်မက်ကော့ကဆိုပါတယ်။ရက်ကာမြို့မှာအခုအခါ IS တိုက်ခိုက်ရေးသမား2000လောက်ကျန်နေသေးပြီးမိမိတို့မဟာမိတ်တပ်ဖွဲ့တွေကတိုက်ပွဲတွေအရှိန်မြှင့်လာတာနဲ့အမျှဒီလူတွေဟာရက်ကာမြို့ထဲမှာပဲအဆုံးသတ်သွားလိမ့်မယ်လို့ပြောသွားခဲ့ပါတယ်ရှင်။
အမေရိကန်စိုးရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြီးပါပြီ
။တို့ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားဖို့မှုကြောင်းထပ်မံပြီးတော့အသိပေးပါရစေခင်ဗျာ။အခုနားဆင်ကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံကနေဒီကနေ့အင်္ဂါနေ့မနေ့အစောပိုင်းကပြစ်လွတ်လိုက်တဲ့မစ်ဆိုလ်ဒုံးတစ်ခုဟာဂျပန်နိုင်ငံကိုကျော်ပြီးတော့ Pacific သမုဒ္ဒရာထဲကိုကျခဲ့ပါတယ်။ပြစ်လွတ်လိုက်တဲ့ဒုံးပြန်အမျိုးအစားနဲ့လမ်းကြောင်းကို American, တောင်ကိုရီးယားနဲ့ဂျပန်စစ်တပ်တာဝန်ရှိသူတွေလေ့လာနေပါတယ်။မစ်ဆိုလ်ဒုံးကိုပျောက်ရဲမြို့တော်နားကနေပြစ်လွတ်ခဲ့ပြီးဂျပန်နိုင်ငံဟော့ကိုက်ဒိုကျွန်းအရှေ့ဘက်ရေထဲကိုကျသွားခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားတို့ပြစ်လွတ်ခဲ့တဲ့ဒုံးပျံနဲ့ပတ်သက်လို့အသေးစိတ်ကိုလေ့လာသုံးသပ်နေကြောင်းနဲ့ဒီမစ်ဆိုလ်ဒုံးဟာမြောက်အမေရိကတိုက်အတွက်အန္တရာယ်မရှိဘူးလို့အမေရိကန်တာဝန်ရှိသူတွေကအတည်ပြုကြောင်းအမေရိကန်ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူဗိုလ်မှူးကြီးရော့ဘ်မန်နင်းကပြောကြားပါတယ်။အစပိုင်းတုန်းကမစ်ဆိုလ်ဒုံးပျံ3ခုပြစ်လွတ်တယ်လို့သတင်းတွေထွက်ခဲ့ပေမဲ့3ခုမဟုတ်ဘဲတစ်ခုတည်းဖြစ်တယ်လို့အတည်ပြုနိုင်ခဲ့ပါတယ်။မစ်ဆိုလ်ဒုံးဟာပြန်သွားနေစဉ်မှာပောက်ကွဲပြီးတော့3ပိုင်းကွဲကသမုဒ္ဒရာထဲကိုကျခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။အခုမြောက်ကိုရီးယားကဒုံးပျံပြစ်လွတ်ခဲ့ပြီးတဲ့နောက်ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကအရေးပေါ်အစည်းအဝေးခေါ်ယူခဲ့ပါတယ်။ American ပြည်ထောင်စု Texas ပြည်နယ်ထဲမှာဒီ Harvey မုန်တိုင်းဒဏ်ကြောင့်ရေဘေးဒုက္ခကြုံတွေ့နေရတဲ့ Texas ပြည်နယ်နဲ့ Louisiana ပြည်နယ်တွေကိုအစွမ်းကုန်ကူညီသွားမယ်လို့ American သမ္မတ Donald Trump ကပြောလိုက်ပါတယ်။ရေဘေးဒဏ်ခံရတဲ့နေရာတွေကပြည်သူတွေအနေနဲ့တန်ရှင်းရင်းနဲ့ပြန်လည်ထူထောင်ရေးအတွက်လိုအပ်တဲ့ရန်ပုံငွေလွှတ်တော်ကနေအများဆုံးရရှိဖို့မျှော်လင့်ထားကြောင်းကိုလည်းသမ္မတဒေါ်နယ်ထရမ့်ကတင်းလာနေကကျင်းပတဲ့အင်ဂျီရောသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ Texas ပြည်နယ်အရှေ့တောင်ပိုင်းကိုသမ္မတထရမ့်ဒီကနေ့အင်္ဂါနေ့မှာတွားရောက်ဖို့ရှိနေပါတယ်။တခါဒီမြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာလုံခြုံစွာခိုးလှုံ့ဝင့်ပေးဖို့အတွက်ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတဲရက်စ်ကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုပန်ကြားလိုက်ပါတယ်။ရခိုင်ပြည်နယ်ကလုံခြုံရေးဆောင်ရွက်မှုတွေအတွင်းမှာအရသာတွေအသက်ခံရရဲဆိုတဲ့သတင်းတွေအပေါ်မှာအတွေ့အမှုချုပ်အနေနဲ့အင်မတန်မှစိုးရိမ်နေလို့အတွေ့အမှုချုပ်ပြောခွင့်ရသူစတီဖင်ဒူချဲရစ်ကတင်းနှလာနေတော့ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါရဲ့ရှင်
။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မုံကြေညာတော့တာဖြစ်ပါတယ်။အခုမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယံဖြစ်ပြီးတော့အတန်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ကယ်ဗင်ဖောက်လာဖြစ်ပါတယ်။ VOE ရဲ့အင်္ဂါနေ့မိနစ်ဖက်ထုတ်လွှင့်ချက်တွေကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24လို့ကနေပြန်လည်ပြီးတော့ထုတ်လင်းပေးသွားမှာဖြစ်ပါတယ်။ VOO နားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာတောတာရှိမှန်းနဲ့တကွမြန်မာပြည်သူပြည်သားအားလုံးချွေလန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မှုပါခင်ဗျာ
This program has come to you from the Voice of America, Washington.